to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဇွန်လ26ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်တွေကိုမင်းကင်ပြန်စုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီစတင်အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ထုံးလွှင့်ပေးနေပါတယ်။ဇွန်လအတန်းစမှာဒီညတို့စီစဉ်တွေကိုတာဝန်တင်ဆက်ပေးသွားမှာပါ
။ကျွန်မသင်ကြီးထိုက်ပါရှင်။အမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်လာသူအလုံးကိုဖမ်းဆီးတရားစွဲဆိုနိုင်ရည်အပြည့်အဝမလုပ်နိုင်ဘူးလို့အမေရိကန်အကြီးအကဲတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေကိုလေ့လာဆန်းစစ်ဖို့အတွက် ICRC အကြီးအကဲမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြည့်ညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောတာရှင်တွေနားဆင်ကြမယ်ဒီမှာလူသိန်းချီဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်ခဲ့ရတဲ့ရခိုင်ပြည်တွင်းကပြည်ပခိုင်နဲ့ပတ်သက်လို့လူခွင့်ချိုးဖောက်မှုတွေပေါ်တာဝန်ရှိတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ကအရာရှိကြီး9ယောက်ကို EU နဲ့ကနေဒါနိုင်ငံတွေကပိတ်ဆို့တန်းခတ်မှုတွေချမှတ်လိုက်တာနဲ့ပတ်သက်ပြီးရော
မြန်မာနိုင်ငံဆိုတော့အနေနဲ့ဒီချိုးဖောက်မှုတွေကိုမျက်စိတုံးမြင်မနေခြင်းမရှိဘူး။အမှတ်တကယ်ကမျက်စိတုံးမြင်မနေတာမရှိဘူး။မြန်မာနိုင်ငံကဒီဟာတွေကိုကျွန်တော်တို့မတိကျိုးကြုံပြီးသိလို့ပြနေတာမရှိဘူး။ဒါမှတုံးချက်ကချိုးဖောက်မှုတွေရှိတယ်
။နိုင်ငံတော်သဘောရုံညွှန်ကြားရေးမှူးချုပ်ဦးစောထေကဗီဒီယိုမြန်မာပိုင်းကိုခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမကြားခင်မှာကျင်းပမဲ့27ရာစုပင်လုံးပြည်အောင်စုငင်းချင်းညီလာခံတတိယကြိမ်စည်းဝေးမှာတက်ရောက်ကြဖို့ဖိတ်ကြားရေးဆုံးဖြတ်ချက်ချတဲ့တဲ့။နောက်ပြီးတော့မူရစ်စေဝါထုတ်လုပ်ရောင်းချတာတွေကိုဖန်စီနိုင်ရေးတိုင်ကြားနိုင်မဲ့မူရီစီဝါအထူးသတင်းတိုင်ကြားရေးဌာနကိုဖွဲ့စည်းမဲ့အကြောင်းဖြင့်အင်္ဂါညတိုင်းလေတိုင်းစီစဉ်ကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တကီထိုင်တဲ့ကိုအောင်အောင်တို့ကကြီးညာပေးပါမယ်ရှင်
။အမေရိကန်ပြည်တော်စုအတွင်းကိုတရားမဝင်ဝင်ရောက်လာသူအလုံးကိုဖန်စီတရားစွဲဆိုမဲ့သမ္မတဒေါ်နယ်ထရန့်အစိုးရရဲ့လုံးဝသီးမခံတဲ့မူဝါဒကိုလက်တလုံးမှာအာဏာပိုင်တို့အကောင့်ထက်ဖို့ဆောင်ရွက်နိုင်ခြင်းမရှိဘူးလို့နေဆက်ရေးရာထိတ်တန့်အရာရှိတို့ကမနေ့တင်းထင်းလာနေတုန်းကပြောဆိုပါတယ်။အမေရိကန်ပြည်တော်စုရင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုမိသားစုတွေတကွဲတပြားစီမဖြစ်စေဘဲတရားဆွဲဆိုနိုင်မဲ့မူဝါဒတစ်ခုပေါ်ပေါက်လာရေးတာဝန်ရှိသူတွေဆောင်ရွက်နေကြရတာကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ရွှေပြောင်းဝင်ရောက်လာသူမိဘတွေထံကနေကလေးတွေကိုခွဲခြားထိန်းသိမ်းမှုကိုဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်မှာလက်မှတ်ထိုးညွှန်ကြားခဲ့ပြီးတဲ့နောက်တရားမဝင်ဝင်ရောက်လာသူမိဘတွေကိုခိုးဝင်မှုနဲ့တရားစွဲဆိုရေးအစိုးရရှေ့နေတဲ့ထံလွှဲပြောင်းပေးနေတာကိုရပ်လိုက်ပြီလို့လဲအကောက်ခွန်တဲ့နေဆက်ကာကွယ်ရေးကော်မရှင်နာကေဗင်မက်အလီနန်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။လက်ရှိမှာအခက်အခဲတွေရှိနေပေမဲ့လည်းအစိုးရရဲ့မူဝါဒကဆက်လက်တက်ရောက်မှုရှိနေစေဖြစ်တယ်ပြန်လည်တရားစွဲဆိုနိုင်ရည်အတွက်အစီအစဉ်တရက်ကိုလည်းဆောင်ရွက်နေတယ်လို့ကော်မရှင်နာမက်အလီနင်ကတက်ဆက်ပြည်နယ်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်သူအလုံးကိုဖမ်းဆီးပြီးတရားစွဲဆိုမဲ့လုံးဝသီးမခံတဲ့မူဝါဒကိုဆက်လက်ကျင့်သုံးဖို့ဒါပေမဲ့ရွှေပြောင်းဝင်ရောက်လာသူတွေထဲမှာမိဘတွေနဲ့သားသမီးတွေကိုခွဲခြားထိန်းသိမ်းမှုကိုတော့အဆုံးသတ်ဖို့တမရထရန့်ကပြီးခဲ့တဲ့သတင်းပတ်မှာလက်မှတ်ရေးထိုးညွှန်ကြားခဲ့တာဖြစ်ပါတယ်။
American Beyond Zito Harley Davidson Motorcycle Report ဥရောပသမဂ္ဂဘက်ကအခွန်တိုးကောင်းမဲ့အရေးရှောင်ရှားနိုင်မှုအတွက် Harley Davidson ဟာ American Beyond Zito တွင်ကဆိုင်ကယ်ထုတ်လုပ်ရေးလုပ်ငန်းတွေကိုပြပကိုပို့ပြီးတော့ရွှေ့ပြောင်းမဲ့အရေးအပေါ်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မှပြစ်တင်ပြောဆိုလိုက်ပါတယ် Harley Davidson တစည်းတလေတောင်မှတခြားနိုင်ငံမှာမထုတ်သင့်ဘူးလို့သမ္မတထရန့်ကရှုတ်ချပြောဆိုပြီး American ရဲ့အမှတ်လက္ခဏာကုန်ထုတ်လုပ်ငန်းကြီးကိုပြစ်မှတ်ထားပြီး Twitter လူမှုကွန်ရက်မှာဇက်တိုက်ရေးသားခဲ့တာပါအမေရိကန်မှာဟာလီရောင်းအားချနေတာမှာသမ္မတထရမ့်ကဝန်ထမ်းတွေနဲ့ဖောက်တဲ့တွေကစိတ်ဆူဒေါသထွက်နေကြတယ်။သူတို့ပြောင်းရွှေ့မယ်ဆိုရင်အငြင်းခံသွားမယ်ဆိုရင်စောင့်ကြည့်လိုက်ပါ။ဒါဟာညီကုန်းချုပ်ဖို့အစာပြိုးဖြစ်သွားပါလိမ့်မယ်လို့ Twitter မှာရေးသားခဲ့တယ်လို့အခွန်တိုးပေးရမယ်လို့လည်းပြောဆိုလိုက်ပါတယ်။ EU ဘက်ကအခွန်တိုးကောက်လိုက်တာကြောင့်အမေရိကန်မှာထုတ်တဲ့ Harley Davidson ဆိုင်ကယ်တစ်စီးကိုဥရောပမှာရောင်းတဲ့အခါမှာဒေါ်လာ2200ဈေးပိုကြီးသွားစေပြီးအခု2018ခုနှစ်ကုန်အထိကုန်ကျစရိတ်ဟာဒေါ်လာ45သန်းလောက်ကျတဲ့မှာဖြစ်ပြီးတော့အနာဂတ်မှာတော့နှစ်စဉ်ဒေါ်လာ90ကနေတန်းတရာကျကုန်ကြမယ်လို့ကုမ္ပဏီကပြောဆိုထားပါတယ်။ဒါပေမဲ့လည်း Harley Davidson အနေနဲ့အမေရိကန်မှာပြန်ပြီးတော့ရောင်းချတဲ့နေရာမှာအခွန်ကြီးကြီးမပေးဘဲနဲ့တော့ရောင်းလို့ရမှာမဟုတ်ဘူးဆိုတာကိုသိထားဖို့လိုမယ်ဆိုပြီးသမ္မတထရမ့်ကသတိပေးထားပါတယ်ခင်ဗျာ
။ Damascus နိုင်ငံတကာ40အနီး Israel Missile ဒုံးကျည်20ထိမှန်ခဲ့တယ်လို့ Syria နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်။ဒါပေမဲ့လည်းထိခိုက်အသေးအပြောက်ဆင်းကိုတော့စာနာသတင်းဌာနကပြောဆိုသွားတာမျိုးမရှိပေမဲ့ စီးရီးယားတောင်ပိုင်းမှာသဘုံတွေရဲ့တိုက်ခိုက်မှုအပေါ်အစ္စရေးကလက်တုံ့ပြန်တာဖြစ်တယ်လို့ပြောပါတယ်။အစ္စရေးမစ်ဆိုင်းဒုံးကျည်တွေဟာအစိုးရလိုလာတဲ့ပြည်သူစစ်တပ်ဖွဲ့တွေရဲ့လက်နက်တိုးလောင်ရာနေရာလို့ထင်ရတဲ့နေရာကိုထိမှန်ခဲ့တာလို့ဗြိတိန်အခြေစိုက်စီးရီးယားလို့ခွင့်ရေးဆောင်ကြည့်အဖွဲ့ကပြောပါတယ်။အစ္စရေးဟာစီးရီးယားနိုင်ငံကိုဝင်ဟင်ကနေအချင်းရင်များစွာပစ်ခတ်တိုက်ခိုက်ခဲ့ပူပါတယ်။အီရန်နိုင်ငံကကြောထောင်နောက်ခံပေးထားတဲ့လေဗနန်နိုင်ငံကဟစ်ဘိုလာတပ်ဖွဲ့တွေကိုလက်နက်ထောက်ပံ့နေတဲ့လမ်းကြောင်းကိုဖျက်တောက်ပစ်ဖို့အနေနဲ့ရောအီရန်အနေနဲ့စီးရီးယားအရေးမှာထဲထဲဝင်ဝင်ပါဝင်လာမှာကိုတားဆီးလိုတဲ့အတွက်အခုလိုတိုက်ခိုက်တာဖြစ်ပေမဲ့ဒီလိုတိုက်ခိုက်မှုမျိုးနဲ့ပတ်သက်ပြီးအစ္စရေးကထုတ်ဖော်ပြောဆိုတာမျိုးသိပ်မရှိပါဘူး။စီးရီးယားမှာအီရန်တပ်ဖွဲ့တွေဝင်ရောက်လာမှာကိုချင်းချောက်မှုတရက်အဖြစ်အစ္စရေးကရှုမြင်ထားတာဖြစ်ပါတယ
်။အီရီထရီးယားနိုင်ငံကအစိမ့်မြင့်ကိုယ်စားလှယ်ဖွဲ့ဟာနှစ်နိုင်ငံကြားကာလကြာရှည်ဖြစ်ပွားလာခဲ့တဲ့ပြည်ပခါတွေကိုအဆုံးသတ်ရေးအတွက်တမိုင်းဝင်တွေ့ဆုံဆွေးနွေးဖို့အိန္ဒိချင်းအီသီယိုးပီးယားနိုင်ငံကိုဒီကနေ့သွားရောက်နေကြပါတယ်။အဒစ်အဘာဘာမြို့ကိုအစိမ့်မြင့်ကိုယ်စားလှယ်ဖွဲ့ဒီသတင်းပတ်ထဲသွားရောက်မယ်လို့နိုင်ငံကြားရေးဝန်ကြီးဌာနကတင်းလာနေမှာကြေညာထားတယ်လို့အီရီထရီးယားသမ္မတအိုက်ဇိုင်ယက်အဖွာကီကဒီမျိုးရောအက်စမာရာမာလွန်ခဲ့တဲ့တနင်္ဘက်ကကျင်းပတဲ့အာဆာနီနေ့အခမ်းအနားအတွင်းကိုယ်စားလှယ်အဖွဲ့ဆီလို့သွားမယ်ဆိုပြီးတော့လေဂရီဘေးပြောဆိုထားပါသေးတယ်။ဒီလအစောပိုင်းမှာအီသီယိုးပီးယားဝန်ကြီးချုပ်အဘီယာအမက်ကနှစ်နိုင်ငံကြားဖြစ်ပွားခဲ့တဲ့နှစ်နှစ်ကြာနေဆက်စစ်ပွဲအဆုံးသတ်ဖို့2000ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကိုအတိအမှတ်ပြုပါမယ်လို့ပြောကြားပြီးမှအီရီထရီးယားသမ္မတကအခုလိုတုံ့ပြန်တာပါ။နေဇက်မျိုးဘက်မီကနေတပ်ဖွဲ့တွေရုတ်သိမ်းရေးပါဝင်တဲ့သဘောတူညီချက်ကိုအီသီယိုးပီးယားဘက်ကလက်မခံဘဲပယ်ချထားခဲ့တာပါ။အီသီယိုးပီးယားပြည်နယ်တစ်ခုဖြစ်တဲ့အီရီထရီးယားဟာ1993ခုနှစ်ကခွဲထွက်ခဲ့တာပါခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်ไซโดมิเตอร์25 kHz 11803ญาไซโดมิเตอร์32 kHz 9335เนี่ยปฐมนาทีวัดมาไล่แลมิเตอร์190 kHz 1505ตัวนี้ก็ทุ่นลืมไปเลยครับ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေကိုစမ်းစစ်လေ့လာဖို့မြန်မာနိုင်ငံကိုလာရောက်တဲ့နိုင်ငံတကာကြက်ချင်ဤအသင် ICRC ဥက္ကဋ္ဌပီတာမော်ရဲဟာဒီကနေ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကိုသွားပါတယ်။ဘူးတီတောင်မြို့နယ်ငကျင်တောက်ကျေးရွာအုပ်စုမှာရှိတဲ့ကြက်ချင်ဤလှုပ်ရှားမှုရဲ့ရွေလျားစည်းကမ်းကိုကိုယ်တိုင်သွားရောက်ပြီးစေကုသမှုခံယူသူတချို့နဲ့လည်းတွေ့ဆုံစကားပြောဆိုခဲ့ပါတယ်။သူကရခိုင်ပြည်နယ်မှာနောက်ထပ်နှစ်ရက်ဆက်လက်ရှိနေမှာဖြစ်ပြီးကြက်ချင်ဤဝန်ထမ်းတွေနဲ့လုပ်ငန်းတွေကိုလေ့လာဖို့ရှိတယ်လို့လည်းနိုင်ငံတကာကြက်ချင်ဤအသင်းကသတင်းထုတ်ထားပါတယ်။ကြက်ချင်ဤလှုပ်ရှားမှုဟာဆိုရင်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီပေးနေတဲ့တခုတည်းသောအဖွဲ့အစည်းဖြစ်ပြီးပြီးခဲ့တဲ့ဩဂုတ်လအကြမ်းဖက်မှုတွေနောက်ပိုင်းလူပေါင်း3000နီးပါးကိုကူညီခဲ့ပြီးဖြစ်တယ်လို့လည်း ICRC ရဲ့ကြေညာချက်မှာဖော်ပြပါတယ်။မနေ့တနင်္လာနေ့ကမြန်မာနိုင်ငံကိုဆက်ရောက်ခဲ့တဲ့နိုင်ငံတကာကြက်ချင်ဤအသင်း ICRC ဥက္ကဋ္ဌကဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းသွားရောက်มาဖြစ်ပြီးနှစ်နိုင်ငံအာဏာပိုင်တို့နဲ့လည်းတွေ့ဆုံမယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ ICRC ဥက္ကဋ္ဌကမြန်မာနိုင်ငံခီးစင်နဲ့ပတ်သက်လို့တော့လာမယ့်တောက်ချာနေ့ဇွန်လ29ရက်နေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ပါမယ်လို့လည်း ICRC ကကြေညာထားပါတယ်ရှင်။
ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခရိုင်တွေကရေဝင်နေတဲ့လိုင်းကုတ်တစ်ခုတည်းကိုဝင်ရောက်ရာကနေပျောက်ဆုံးနေတဲ့လူငယ်ဘောလုံးအသင်းကလူငယ်12ယောက်နဲ့နီးပြဆရာတဦးတို့ကိုရှာဖွေတဲ့ဒီကနေ့မှာထိုင်းနိုင်ငံမှာထပ်ပြီးတော့ရှာဖွေနေပါတယ်။လိုင်းကုတ်ထဲမှာရေတွေတက်လာတာကြောင့်ဘောလုံးသမားတွေကူထဲမှာပြေးမိနေတာသုံးညရှိသွားပါပြီ။ဘောလုံးသမားတွေကိုထိုင်းရေတက်ကလာရောက်ရှာဖွေနေတာဖြစ်ပြီးရေတက်လာတာကြောင့်ရေငုံသမားတွေအတွက်ရှာဖွေကယ်ဆယ်ရေးလိုရတာပိုးပြီးတော့ခက်ခဲစေတယ်လို့ထိုင်းပြည်ရဲ့ဝင်ကြီးကဒီကနေ့အင်္ဂါနေ့မှာပြောပါတယ်လောလောဆယ်ကူရဲကရွှင့်ရည်တွေချသွောင်းအောင်လုပ်ဖို့လိုသလိုဒါမှသာလှိုင်းကူခေါင်မိုးကိုကြည့်ပြီးတော့ဘယ်နေရာကိုရောက်နေရဆိုတာကိုခမန်းတွက်ဆနိုင်မယ်လို့ပြည်ရဲ့ဝင်ကြီးလည်းဖြစ်တဲ့ရဲချုပ်အနုပုံပေါဂျင်ဒါကပြောပါတယ်ရေလွတ်ပြီးတော့အန်ဒီရဲ့ကင်းတဲ့နေရာတစ်ခုကိုဘောလုံးသမားတွေရှာတွေ့ဖို့လဲထိုင်းတာဝန်ရှိသူတွေမျှော်လင့်နေပါတယ်ဒီကနေ့အင်္ဂါနေ့မနက်မှာတော့ဒီလှိုင်းကူပြင်ပမှာဘောလုံးသမားတွေရဲ့ဆွေမျိုးတွေကဝတ်ပြုစုတောင်းနေကြပါတယ်
ဒီကနေ့ကမ္ဘာဖလားပွဲစဉ်တွေမှာတော့အခုကစားနေတဲ့ဩစတြေးလျနဲ့ပီရူးပွဲမှာပီရူးကတလုံးသွင်းထားပြီဖြစ်ပါတယ်။နောက်အုပ်စုဘိုပြင်သစ်နဲ့အုပ်စုဒုတိယဒိမတ်တို့ကတော့၉ရရှိရဲ့အတွက်အကျိတ်နဲ့ကစားနေကြဆဲဖြစ်ပါတယ်။ဒီပွဲမှာတော့ပြင်သစ်ကတရေကစားရင်တောင်မှအုပ်စုဘိုဖြစ်ဖို့ထင်ကြနေပါတယ်။ တကောင်ကျော်စနစ်ခွဲမှာတော့နိုင်ဂျီးရီးယားနဲ့အာဂျင်တီးနားတို့ကစားကြမှာပါဒီပွဲကအာဂျင်တီးနားအတွက်သေရေးရှင်ရေးပွဲဖြစ်ပါတယ်အုပ်စုဒုတိယနေရာမှာရှိနေတဲ့နိုင်ဂျီးရီးယားကသာအာဂျင်တီးနားအနေနဲ့ဒီပွဲသာမနိုင်ခဲ့ရင်တော့ထွက်ရတော့မှာဖြစ်ပါတယ်တစ်ချိန်နဲ့ကစားမယ်နောက်တစ်ပွဲကတော့အိုက်စ်လန်နဲ့လက်ရှိအုပ်စုကိုခရိုအေးရှားပွဲဖြစ်ပါတယ်ရှင်
ပြင်းနဲ့နိုင်ငံမြောက်ပိုင်းမှာမိုးသက်ထန်ပြီးရေကြီးနေပြီးတော့အကြောင်း15ဦးသေဆုံးခဲ့ပါတယ်။တဘာဝဘေးတန်အတွင်းအိမ်တွေမျောပါ။ကောက်ဘဲသီးနှံတွေလည်းလမ်းတွေလည်းပျက်စီးခဲ့ရပြီးအနည်းဆုံး7ဦးလည်းပျောက်ဆုံးနေတယ်လို့ဘေးဒုက္ခဆိုင်ရာစီမံခန့်ခွဲရေးဌာနကပြောဆိုထားပါတယ်။မုန်တိုင်းတန်ကြောင့်ဒေါ်လာ6တန်းကျော်ဘူးပျက်စီးခဲ့ရတယ်လို့လည်းဆိုပါတယ်။ပြင်းနဲ့နိုင်ငံမှာတဘာဝဘေးတန်ကြောင်းနှစ်စဉ်လူပေါင်းရာချီတည်ဆုံရသလိုစိုက်ပျိုးရေးနဲ့လက်မှတ်ဆက်သွယ်ရေးလိုအခြေခံအဆောက်အဦတွေပျက်စီးရတာကြောင့်ဒေါ်လာတန်းနဲ့ချီဆုံးရှုံးနေပါတယ်ခင်ဗျာ
ဖန်တကင်ထက်တဲ့ကောင်အောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဖိအားပေးမှုတွေပေါ်မြန်မာဆိုရဘက်ကတုံ့ပြန်မှုကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ကပြည်ခွာရင်းနဲ့ဆက်နွယ်ပြီးတော့ပိတ်ဆို့တန်ခတ်မှုတွေအပါအဝင်နိုင်ငံတကာကဖိအားပေးနေတာတွေဟာမြန်မာနိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်ဖို့လိုအပ်တဲ့အကြောင်းမြန်မာဆိုရကသတိပေးလိုက်ပါတယ်ရခိုင်ပြည်နယ်ကပြည်ခွာရင်းအတွင်းလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာလုံခြုံရေးရာရှိကြီး9ယောက်ကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတွေကနေပြီးတော့ဒဏ်ခတ်မှုအစ်စ်တွေချမှတ်လိုက်တဲ့အကြောင်းကြေညာခဲ့ပြီးနောက်မှာပဲမြန်မာဆိုရကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့မဆူမုံကပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အပေါ်တာဝန်ရှိသူတွေအဖြစ်မြန်မာလုံခြုံရေးတပ်ဖွဲ့ကအရာရှိကြီး9ဦးကို EU နဲ့ကနေဒါနိုင်ငံတို့ကပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်ကြောင်းမနေ့တုန်းကပဲကြေညာလိုက်တာပါမြန်မာအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေဟာပြည်တွင်းကပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းတုံ့ပြန်လိုက်ပါတယ်အထူးသဖြင့်ကတော့အရေးယူတန်ခတ်မှုတွေချမှတ်ရမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်စေဖို့လိုအပ်တယ်ဆိုတဲ့အကြောင်းနိုင်ငံတော်သမ္မတယုံညွှန်ကြားရေးမှူးချုပ်ဦးစောထေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်မြန်မာနိုင်ငံကိုဆန်ရှင်လုပ်မယ်ဘယ်လိုမျိုးအရေးယူတန်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုစုဝါကိုမထိခိုက်ဖို့လိုတယ်နံပါတ်2ကမြို့သားကျန်တဲ့ပြည်နယ်တွေနဲ့ကျွန်တော်လူငယ်ရေးလုပ်ငန်းတွေနဲ့မထိခိုက်ဖို့လိုတယ်နံပါတ်3အချက်ကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းရေးကိုမတိကျဖို့လိုတယ်။ဒီအချက်တွေကကျွန်တော်ဟိုဒီလေးနဲ့ပြောတာဖြစ်တယ်။ဒီအရာတွေကိုမတိကျဖို့တုံ့ပြန်စင်လာပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ
။ EU နဲ့ကနေဒါနိုင်ငံတွေကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေအတွင်းရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့လူခွေးချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်နေကြားဆောင်တက်တဲ့ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုပြည်ဝင်ခွင့်ပိတ်ပင်တာပိုင်ဆိုင်မှုတွေထိန်းချုပ်တာအပါအဝင်ပြစ်မှတ်ထားတန်ခတ်အရေးယူလိုက်ကြောင်းမနေ့တုန်းကကြေညာခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုလိုက်လံနှိမ်နင်းတဲ့စစ်စင်ရေးတွေအတွင်လူခွေးချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်အထိရောက်ခဲ့ကြောင်းလဲနိုင်ငံတကာအတိုင်းဝိုင်းကဆွဆွဲထားပါတယ်မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အဆင့်အထိလူခွေးချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူခဲ့တာရှိကြောင်းပြောဆိုထားပါတယ်။လူခွေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကကြိုးပမ်းမှုတွေရှိနေကြောင်းနဲ့နိုင်ငံတကာရဲ့ဆွဆွဲမှုတွေကလည်းအထောက်အထားခိုင်ခိုင်လုံလုံပြသနိုင်မှုလိုအပ်ကြောင်းမနေ့ကတန်ခတ်မှုတွေအပေါ်တုံ့ပြန်ရမှာဥစောထေကအခုလိုပြောပါတယ်
။မြန်မာနိုင်ငံဆိုရအနေနဲ့ဒီချိုးဖောက်မှုတွေကိုမျက်စိတုံးမြင်နေတယ်ကမရှိ။နံပါတ်1ကမျက်စိတုံးမြင်နေတာမရှိ။နံပါတ်2ချက်ကဒီဟာတွေကိုကျွန်တော်တို့မတိကျိုးကြောင့်ပြုကြည့်လို့ပြနေတာမရှိဘူး။ဒါမှတုံးချက်ကချိုးဖောက်မှုတွေရှိတယ်။အမှန်နဲ့ဆိုရင်ကျွန်တော်တို့ကဥပဒေနဲ့ညီထီးရောက်အရေးကြီးမယ်ဆိုတာပြောထားတာ။အဲ့ဒီချက်တိုင်းမှာကျွန်တော်ကဖောင်ရနေတာ။အဲ့လိုမျိုးတောင်းဆန်းမှုတောင်းယူမှုနဲ့ပတ်သက်လို့ဒီကုန်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆိုးဆိုးကြက်ကြက်တွေကကျွန်တော်တို့ကအများကြီးရှိတယ်။အများကြီးရှိတော့လည်းဒီဟာတွေကိုစစ်စစ်လိုက်တဲ့အခါမှာဟိုကျွန်တော်တို့အဓိကတော့နံပါတ်၁ချက်အာသာပေါ့နော်။အာသာအကြံပေးဖွဲ့စည်းဆောင်ရောက်ကြောင့်ပဲပေါ်တည်ရဆိုင်လိုဒီကရဏာဖြစ်လာတယ်ဒါကိုနိုင်ငံတကာကသတိပြုဖို့လိုတယ်ဒါကြီးရဲ့ပြဿနာတွေရဲ့အဓိကဟို program maker ပြဿနာတွေခံပြီးရအာသာဆောင်ရောက်ကြောင့်ဖွဲ့အဖွဲ့ဖြစ်တယ်ဆိုတာသတိထားဖို့လိုတယ်
မနေ့ကတော့ EU နဲ့ကနေဒါနိုင်ငံတွေကအရေးယူဖို့ကြေညာလိုက်တဲ့အထဲမှာတော့ကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2015ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်2016ခုနှစ်အောက်တိုဘာကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုနောက်ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးစစ်ဆေးရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်ဆိုနောက်နယ်ကြားစောင့်တပ်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှုချုပ်သူရစန်းလွင်နဲ့ရဲချုပ်တန့်စင်ဦးတို့ပါဝင်ကြပါတယ်အဲ့ဒီထဲကမှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောနဲ့ဗိုလ်ချုပ်မမောင်စိုးတို့ကိုတော့တာဝန်ကနေဖယ်ရှားထားကြောင်းမနေ့တုန်းကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်တာဝန်ယူခဲ့တဲ့ဗိုလ်ချုပ်မမောင်စိုးကိုတော့အမေရိကန်ပြည်ထောင်စုကလည်းပြီးခဲ့တဲ့နှစ်ကတည်းကတန်ခတ်အရေးယူထားတာဖြစ်ပါတယ်ရှင်။
မဆုမဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ဒီတစ်ဆက်ထဲမှာပဲဒီမြန်မာလုံခြုံရေးအရာရှိကြီးတွေကို EU နဲ့ကနေဒါနိုင်ငံတို့ကတန်ခတ်ပိတ်ဆို့တဲ့အကြောင်းကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်ရခိုင်ပြည်မှာဖြစ်ခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးတော့မြန်မာလုံခြုံရေးအရာရှိကြီး9ယောက်ကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတို့ကနေပြီးတော့ပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့အကြောင်းကြေညာလိုက်တဲ့တစ်ချိန်တည်းမှာပဲတာဝန်ရှိသူတို့ကအရေးယူမှုတွေရှိခဲ့တဲ့အကြောင်းမြန်မာစစ်တပ်ကလည်းသတင်းထုတ်ပြန်လိုက်တဲ့အတွက်အပြုသဘောဆောင်နဲ့ခြေလှမ်းအဖြစ်မျှော်လင့်မှုတွေလည်းရှိနေပါတယ်မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကပြစ်ခါတွေကိုကင်တွေဖြေရှိရမှာအားနည်းတဲ့အတွက်တာဝန်ကနေဖေရှားခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေအဖြစ်အရေးယူခဲ့တာလို့တော့ကြေညာချက်မှာဖော်ပြမထားပါဘူးနိုင်ငံတကာတန်ခတ်မှုတွေနဲ့မြန်မာစစ်တပ်ရဲ့တုံ့ပြန်မှုတွေအပေါ်သဘောထားအမြင်တွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတမရော်ကဒုတိယဗိုလ်ချုပ်ကြီးတူဗိုလ်ချုပ်တူအပါအဝင်အရာရှိကြီး9ယောက်နဲ့နေကြာဆောင်တပ်ဖွဲ့ကရဲမှုချုပ်နဲ့ရဲချုပ်2ဦးစုစုပေါင်း9ဦးကိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအရေးယူတန်ခတ်လိုက်ကြောင်းဥရောပသမဂ္ဂ EU ကတနင်္လာနေ့ကထုတ်ပြန်လိုက်တာပါအဲ့ဒီနေ့ကပဲမြမတက်မတော်ကဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးကိုကိုယ်ကဲကြမ်းမှုအားနေတဲ့အတွက်အရေးယူကြောင်းထုတ်ပြန်ပါတဲ့ဒီလိုထုတ်ပြန်တဲ့အပေါ်နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတိုးတက်မှုတရဖြစ်ကြောင်းအခုလိုပြောဆိုပါတဲ့
ကျွန်တော်တို့ဒီမြမတက်မတော်အမိနဲ့လည်းပဲသူ့ရဲ့စီနီစီကန်လုံပိုင်ခွင့်ပုံနေရနေပြီးတော့ဒီအရေးယူဆောင်ရွက်မှုနော်စုံစမ်းဖော်ထုတ်မှုကိုလုပ်ခဲ့တယ်လို့မြင်တယ်အဲ့တော့တနော်အနေနဲ့ပေါ့လေဒီလိုစုံစမ်းစစ်ဆေးမှုတွေတော့တော့ဒီဒုတိယဗိုလ်ချုပ်ကြီးအဆင့်အထိအရေးယူဆောင်ရွက်မှုတွေလုပ်လာတာဟာဒါတိုးတက်မှုအစလေလို့ကျွန်တော်ကတော့မြင်တယ
်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ယုံကြည်ထောက်ခံမှုတွေရရှိနိုင်ဖို့လိုအပ်ကြောင်းလည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်လက်ရှိအခြေအနေမှာမြန်မာအစိုးရရောနော်ဖြစ်တော်ရောတက်မတော်ဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျအတည်းတွေနဲ့ဆက်ဆက်ပြီးတော့ပဲဖြစ်ဖြစ်ဟိုဖိအားပေးမှုတွေအခက်ခဲပေးဆိုမှုတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်နိုင်ငံတကာအတိုင်းအဝိုင်းနဲ့မဖြစ်မနေတိတိဆက်ဆံမှုလိုအပ်တယ်လို့မြင်တယ်အဲ့တော့နိုင်ငံတကာရဲ့ဖိအားတွေမြင့်မားလာလေလေကိုယ်နိုင်ငံရဲ့နိုင်ငံတကာနဲ့ဆက်ဆံမှုကိုချက်ထွန်ဖို့လိုအပ်လေလေလို့အဲ့လိုမြင်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုနဲ့ထောက်ခံမှုဝန်ရံမှုတွေကိုကြေကြေပြန့်ပြန့်ရရှိနိုင်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာအကြောင်းမှန်ပေါ်ကိုရောက်နိုင်တယ်လို့မြင်တယ်။အဲတော့နိုင်ငံတကာအတိုင်းအဝိုင်းဆိုတဲ့နေရာမှာကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေရဲ့ဒီကြုံကြုံမှုနဲ့ထောက်ခံဝန်ရမှုဟာအရေးကြီးတယ်လို့သုံးသပ်ပါတယ်
။ရခိုင်ပြည်နယ်ရေးခင်းမှာဥပဒေတက်ကြော်လွန်ဆောင်ရွက်တာတွေကိုနယ်ပယ်အသီးသီးမှာစုံစမ်းစစ်ဆေးတာဖော်ထုတ်ရေးယူတာတွေကိုကြေကြေပြန့်ပြန့်လှုပ်ဆောင်နိုင်မယ်ဆိုရင်နိုင်ငံတကာရဲ့ကြုံကြုံမှုကိုပုံမိုရနိုင်မှာဖြစ်ကြောင်းဆက်ပြောပါတယ်။အခြားနိုင်ငံရေးသုံးသပ်သူတဦးဖြစ်တဲ့ဦးမောင်မောင်ဆိုးကတော့တက်မတော်ရဲ့ထုတ်ပြန်ချက်အပေါ်မှာအခုလိုပြောဆိုပါတယ
်တက်မတော်အနေနဲ့ကစောစောပိုင်းနေတာနေတိတိဝံမှုရဲ့အများကြီးကျုံနေရတဲ့ချိန်တွေကဒီဘူးမောင်မောင်ဆိုးလိုပါလို့ရင်းစားကြားရတဲ့ကျောင်းထဲနဲ့၆လောက်ရှိကြတယ်အဲ့တော့ EU နေနဲ့လောက်တာကဆိုလို့ရှိရင်တက်မတော်အနေနဲ့ကပြောလို့အားသာတာတော့ဒီတက်မတော်အနေနဲ့ဆိုရရအောင်ရည်ရွယ်ပြီးရပြီဆိုတဲ့ပုံစံမျိုးပြောကျင်နေလို့အသေးပဲကောက်လို့ရမှာထင်တယ်အဲ့တော့နိုင်ငံကငါအပြစ်တင်ဆွဆွဲနေတယ်လို့ပဲသူတို့လည်းလိုအပ်တဲ့အရင်းအဆောင်တွေလုပ်ထားပြီးဖြစ်တယ်ဆိုတာတက်ကပေါ်ပြလိုက်တာပဲလို့ထင်ပါတယ
်။ဥရောပသမဂ္ဂကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ရေးယူရလို့ထုတ်ပြန်ပြီးတက်မရော်ကကိုယ်ကဲကြက်မတ်မှုအားနဲ့ချက်ကြောင့်ရေးယူရလို့ထုတ်ပြန်ထားတဲ့အပေါ်မှာဦးမောင်မောင်ဆိုးကအခုလိုသုံးသပ်ပြောဆိုပါတယ်။
ဲဒီဘက်ကလူဝင်ချိုးပေါက်တယ်ဘာဖြစ်တယ်ညစ်တယ်ပေါ့သူကတော့စဉ်းစားကုကဲမှုညံ့နေလို့သုံးတာပေါ့အဲ့တော့ဘာလို့ဖြစ်ဒီရခိုင်ကိစ္စမှာတောင်းရင်ရှိရင်ရည်ရည်ရည်ပဲပေါ့ဗျာအဲတုံးဆွဲမှုမတူဘူးပေါ့ဗျာဒါတော့ငငယ်ရင်းမှာတော့အနေကြီးကတုံးဆွဲတာလို့တန်လို့တုံးဆွဲတော့ငငယ်ဆွဲတယ်ဘောရတာကြီးကတော့ခုမှမတူကြဘူးဗျာကျွန်တော်တော့အဲ့လိုပဲမြင်ပါတယ်အဲအဲ့ဒါတော့အရင်ပေါ်လို့ရပေါ့တစ်ဖက်နဲ့တစ်ဖက်ကတော့အဲ့လိုပဲရှိနေမှာထင်ပါတယ်
EU ကထုတ်ပြန်တဲ့စင်းပါအရာရှိကြီး9ဦးအနက်မှာ3ယောက်ကိုရေးယူထားတာတွေ့ရကြောင်းလဲဥမမောင်ဆိုးကပြောပါတဲ့တမ်မရော်ကရေးယူကြောင်းထုတ်ပြန်ချက်မှာတမ်မရော်ကစစ်စင်ရေးအထူးဖွဲ့မှုဒုတိယပိုချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မမောင်ဆိုးတို့ဖြစ်ပြီးနေကြားဆောင်တပ်ဖွဲ့မှုဖြစ်တဲ့ရဲမှုချုပ်တူရဆန်းလွင်ကိုလည်းပြီးခဲ့တဲ့မေလကတာဝန်ကနေဖယ်ရှားခဲ့တာဖြစ်ပါတဲ့လူခွင့်ရလှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကပြိပခတွေနဲ့ဆက်နွယ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတာဝန်ကအနာပေးယုံနဲ့မလုံလောက်ပဲလိုအပ်တယ်လို့ရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတိုက်တွန်းနေကြပါတယ
်။ကုမှုဆော်တင်ပြပြထားတာဖြစ်ပါတယ်။ခုခါမှာတော့ဒီ27ရာစုပင်လုံစည်းဝေးတက်ရဖို့လက်နက်ကင်အားလုံးကိုဖိတ်ကြားဖို့ဆုံးဖြတ်လိုက်တဲ့အကြောင်းတင်ဆက်ပေးကြပါတယ်။အင်ဂျင်အပြစ်မရက်နိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေအပါအဝင်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးလာမယ့်ပြောင်းစုငင်းချင်းညီလာခံ27ရာစုပင်လုံတတိယစည်းဝေးမှာတက်ရောက်နိုင်အောင်ဖိတ်ကြားဖို့မနေ့ကကျင်းပတဲ့ UPDJC အတွင်းမှုများအစည်းအဝေးမှာဆုံးဖြတ်ချက်ချခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကို UPDJC စည်းဝေးမှာဆက်လက်တင်ပြသွားမယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပင်လုံညီလာခံအတွင်းမှာဆွေးနွေးချက်တွေကိုကန့်သက်ထားတဲ့အခြေအနေကြောင့်ညီလာခံတက်ရေးမှာတက်မတော်အပေါ်မူတည်နေတယ်လို့လည်းတိုင်းရင်းသားလက်နက်ကင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းချေဆိုင်ဖြူရီမြန်မာပိုင်းသတင်းတော်ကိုနေကိုင်ကတင်ပြပို့ထားပါတယ်ရှင်
။ပြည်တော်စုညင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယကြိမ်အစည်းအဝေးမှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးပါဝင်ဆက်ရောက်နိုင်အောင်ဖိတ်ကြားသွားဖို့ပြည်တော်စုညင်းချမ်းရေးဆွေးနွေးမှုပူးတဲကော်မတီ UPDGC အသိမှုများအစည်းအဝေးမှာဆုံးဖြတ်ထားတယ်လို့ UPDGC အသိမှုအဖွဲ့ဝင်မင်းစေယာဦးကပြောပါတယ်
ကျွန်တော်တို့အသင်းအဖွဲ့က UPDGC အစည်းအဝေးမှာဆုံးဖြတ်နိုင်မှုအတွက်စုံပြင်ဆင်တဲ့သဘောမျိုးပါတိုင်းရင်းသားလက်နက်ကင်တွေကိုဖိတ်ကြားသွားမယ်ဆိုတဲ့အားမျိုးဖိတ်ကြားဘယ်လိုဖိတ်ကြားမယ်ဆိုတဲ့ဥစ္စာကတော့ UPDGC ကဆုံးဖြတ်ပါလိမ့်မယ်အဲ့ဒီချင်းလေဒီလိုဒီအန်ဒါလေးလို့ပါလို့ရတယ်ကျွန်တော်တို့ကရှင်းထွက်ကနေပြီးတော့ဒီစုခိုက်ကြမှုဆိုတာဘယ်လိုလဲစီရင်လဲဆိုတာ UPDGC ကဘောင်းတယ်လို့ဆိုနေတယ်ကျွန်တော်တို့ပြန်ပြီးရတယ်
တတိယကြိမ်မြောက်ကျင်းပမဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံစည်းဝေးကိုဇူလိုင်လ17ရက်နေ့မှာကျင်းပသွားဖို့သဘောတူညီမှုရရှိခဲ့တယ်လို့လည်းမင်းစေယာဦးကပြောပါတယ်။ဒီဆုံးဖြတ်ချက်တွေကိုလာမဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC စည်းဝေးမှာတင်ပြသွားမယ်လို့သူကဆိုပါတယ်။ NCA ပြည်မရနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေကိုဖိတ်ကြားသွားမယ်လို့မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ UPDGC အသွေးမှုအဖွဲ့ဆုံးဖြတ်ချက်ပေါ်မှာပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ဒုဥက္ကဋ္ဌအဖွဲ့ဝင်ဦးတူဝေကအခုလိုပြောပါတယ်
။အများကတော့ဒီတိုင်းနေတာပေါ့နော်။ဒါမဲ့မြန်မာကကြတော့ကျွန်တော်တို့အဲ့ဒီဆုံးဖြတ်ကြတော့ပြည်သူပြည်သူကမှဒီလိုဖြစ်နေကြတာဘယ်လိုနည်းကမှအကျဉ်းချက်ပါလို့ဆောအဖြစ်လေးကမှကြည့်ကြရတယ်
လက်ရှိသမတော်နဲ့စည်ရေးသိမ်းမှနေတဲ့တန်းလုံးမြောက်ရေးတပ်ဖွဲ့ TNL ရခိုင်အဖွဲ့ AA နဲ့ကုကဖွဲ့ MNDAA တို့ကိုလည်းဖိတ်ကြားသွားဖို့ဟာအစိုးရသမတော်နဲ့ညှိနှိုင်းသွားရမယ်လို့လည်းနိုင်ငံတော်တိုင်းပင်ခံယုံညွန်ကြားရေးမှူးချုပ်ဦးစော်သေးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်။သမတော်နဲ့လက်ရှိစည်ရေးပြည်ပခဖြစ်ပွားနေတဲ့တန်းဘလောင် TNL အနေနဲ့အစိုးရကနေပင်လုံညီလာခံတက်ရောက်ဖို့ဖိတ်ခေါ်မယ်ဆိုရင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးညှိနှိုင်းမှုကော်မတီ FVNCC တပ်ပေါင်းစုအနေနဲ့တက်ဖို့ဆုံးဖြတ်မှုတွေရှိနေတယ်လို့လည်း DNL အဖွဲ့ပြန်ကြားရေးရာရှိဘူမှုတိုင်ကျော်ကပြောပါတယ်
ဒီအပ်ပီစီစီဝင်းဝင်လာတော့သူပြန်လာရှိတယ်။အပ်ပီစီဟိုအားလုံးကဖိကြလို့ရှိတယ်။အမေနဲ့တည်းကူတော့တကယ်သဘောထားရှိလို့ရှိတယ်။ဒါတော့အားလုံးပေါင်းဝင်ရေးပြီးတော့သူကဆင်းနေတယ်။ဒါပေမဲ့ဖိကြခြင်းကတော့တတ်ချက်တယ်ကောနော်။အပယ်ဖက်ကတော့အပ်ပီစီရဲ့အပြင်ကတော့အပ်ပီစီရဲ့အပြင်ကတော့ဒီဆောက်တမရောရဲ့သဘောထားပေါ်မှာဒီကတော့
ပြည်ထောင်ဒုတိယကြိမ်စည်းဝေးမှာအကြက်တဲဖြစ်စေခဲ့တဲ့ဓာတ်လူရေးကိုပိုင်ပြဌာန်းခွင့်ဆိုင်ရာကိစ္စရပ်တွေဖွဲ့မဆွဲရေးကိစ္စရပ်တွေကိုအခုအချိန်စည်းဝေးမှာဆွေးနွေးမှာမဟုတ်ပဲ27ရာစုပင်လုံစည်းဝေးပြီးမှသာဆက်လက်ဆွေးနွေးသွားဖို့အစီအစဉ်ထားပါတယ်။တိုင်းရင်းသားတွေအဓိကကြတဲ့အချက်တွေဆွေးနွေးခွင့်မရပဲကန့်သတ်မှုဖြစ်နေတဲ့အတွက်လာမယ့်ပင်လုံညီလာခံတတိယစည်းဝေးဟာလည်းထူးခြားမှုမရှိနိုင်ဘူးလို့ DNL အဖွဲ့ပြန်ကြားရေးရာရှိဘူမှုတာအိုက်ကျော်ကပြောပါတယ်။
ဒီကောင်လည်းတချို့ကလည်းအလိုဆန္ဒချက်တွေရှိတယ်လို့ရှိမှပြန်ပါလို့ပဲဒီလိုလည်းဖြစ်လာနိုင်တယ်။ဒီကောင်လည်းဒီကောင်လည်းတပူဆောင်မှုတွေမရှိတော့ဘူး
။မနေ့ကချင်းမပြုတ်လုခဲ့တဲ့ UPDGC အသွေးမှုအဖွဲ့အစည်းအဝေးမှာဆုံးဖြတ်ချက်15ခုချမှတ်နိုင်ခဲ့ပြီးဒီဆုံးဖြတ်ချက်တွေကို UPDGC အစည်းအဝေးတို့ဆက်လက်တင်ပြသွားမှာဖြစ်ပါတယ်။27ရာစုပင်လုံညီလာခံကပြည်တော်စုငင်းချမ်းရေးညီလာခံကိုတစ်နှစ်အတွင်းနှစ်ကြိမ်ကျင်းပဖို့ရည်ရွယ်ထားပေမဲ့2016ခုနှစ်မှာတစ်ကြိမ်2019ခုနှစ်မှာတစ်ကြိမ်သာကျင်းပနိုင်ခဲ့ပါတယ်။ လာမယ့်27ရာစုပင်လုံညီလာခံမှာတက်ရောက်တင်ပြနိုင်ဖို့အတွက် NCA ပြည်ကြလက်မှတ်ရည်သူသားတဲ့ဖွဲ့တွေနဲ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP တို့ဟာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ငံရင်တင်ပြပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မွေးရည်ဆေးဝါးဖန်စီအထူးသတင်းတိုင်ကြားရေးဌာနဖွင့်မဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။မွေးရည်ဆေးဝါးထုတ်လုပ်ရောင်းဝယ်တာတွေကိုဖန်စီဖို့မွေးရည်ဆေးဝါးအထူးသတင်းတိုင်ကြားရေးဌာနကိုနိုင်ငံတော်သမ္မတရုံးကဖွဲ့စည်းထားရှိပြီးတော့တိုင်ကြားသူတွေကိုလည်းစုချင်းငွေပေးသွားမယ်လို့နိုင်ငံတော်သမ္မတကပြောဆိုလိုက်တဲ့အပေါ်မှာမွေးရည်ဆေးဝါးနှိမ့်နေရေးမှာထိရောက်မယ်လို့သုံးသပ်တာတွေရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတော့ကိုထောင်အောင်ခန်းကပြည်စုံကိုပြောပြပေးပါလိမ့်မယ်။
ဒီကနေ့ကြောက်ရောက်တဲ့အဖြစ်ပြီးဆိုင်ရာမွေးရည်ဆေးဝါးတိုက်ဖျက်ရေးနဲ့ခန်းနာတွေကိုမြန်မာနိုင်ငံတဝမ်းမှာကျင်းပပြုလုပ်ခဲ့ပါတယ်။နေပြည်တော်မှာကျင်းပပြုလုပ်တဲ့ခန်းနာကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကပထမဆုံးတက်ရောက်မိကုံးပြောကြားခဲ့ပါတယ်။မွေးဆေးဝါးထုတ်လို့ရောင်းဝယ်တာတွေကိုဖမ်းဆီးဖို့အထူးသတင်းတိုင်ကြားရေးဌာနကိုသမ္မတရုံးကဇွန်လ22ရက်နေ့ကစတင်ဖွဲ့စည်းလိုက်ပါပြီ။ဖွဲ့စည်းထားရှိတဲ့တိုင်ကြားရေးဌာနကိုတိုင်ကြားသူတွေအချက်လက်တွေကိုမပေါက်ကြားဖို့ဆောင်ရွက်ထားတယ်လို့သမ္မတကအခုလိုပြောပါတယ
်။တရင်းလေးတွေနဲ့သိဖို့လာတဲ့တရင်းချက်တွေနဲ့ဒုံဒုံမှုအထူးပြည်သူရဲ့အနေနဲ့ဝင်းစီဝါထုတ်လုပ်မှုတွေရောင်းဝယ်မှုတွေနဲ့စာရင်းကြီးတရင်းလေးတိုင်ကြားနိုင်တဲ့ဝင်းစီဝါထုတ်တဲ့တိုင်ကြားရေးဌာနတစ်ခုကျွန်တော်တို့ရဲ့နိုင်ငံသမ္မတရုံးမှာဖွဲ့စည်းထားရှိပြီးဖြစ်ပါတယ်။တိုင်ကြားသူတွေရဲ့ဒုံဒုံရေးရင်းချက်မပေါ်ကြရေးအတွက်လူလူမှုအချိန်တန်တတ်ဆောင်ရတဲ့လူမှုလူမှုပြရကိုလည်းကျွန်တော်တို့ဆက်မှတ်ထားဖြစ်ပါတယ်
အထူးသတင်းတိုင်ကြားရေးဌာနကိုရောက်ရှိလာတဲ့အချက်လက်တွေကိုမွေးဆေးဝါးနှင်းနေဘဟုကဖွဲ့စည်းထားတဲ့အထူးတပ်ဖွဲ့နဲ့ဖမ်းဆီးနိုင်အောင်ဆောင်ရွက်သွားမှာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ဟာပြည်အောင်စုလွတ်တော်မှာဂရီးတစ္ဆာပြည်တော်ကလည်းမွေးဆေးဝါးကိုနှိမ်နင်းဖို့ပြောကြားခဲ့တယ်လို့နှစ်သက်ကူမေကွန်ကလည်းအဓိကထားပြောကြားခဲ့ပြီးမကြခင်မှာအခုလိုမွေးအထူးသတင်းတိုင်ကြားရေးဌာနကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ရောင်းဝယ်ဖောက်ကားတာတွေကိုမွေးအထူးသတင်းတိုင်ကြားရေးဌာနကိုတိုင်ကြားလို့ဖမ်းမိခဲ့ရင်သူတို့ရဲ့တရားမဝင်ပိုင်ဆိုင်တာတွေကိုသတင်းပေးတိုင်ကြားသူလက်ရဖမ်းမိသူအစိုးရတို့ခွဲဝေယူမှာဖြစ်ပြီးတော့သတင်းပေးတိုင်ကြားသူရဲ့လုံခြုံရေးအတွက်သတင်းထုတ်ပြန်မှာမဟုတ်ဘူးလို့လည်းနိုင်ငံတော်သမ္မတကဆိုပါတယ
်။သတင်းပေးတိုင်ကြားသူရဲ့တိုင်ကြားဘူမာပေါ်စီးရတဲ့ခုခွဲပေါ်တို့ဖမ်းဆီးမှုတွေကြောင့်ပေါ်တို့ရေးယူမှုတွေပြည်အောင်ဆွဲနိုင်တဲ့အချိန်မှာမွေးရည်ကုန်တဲ့ရောင်းဝယ်ပေါ်သားသူတွေရဲ့တရားမဝင်ပိုင်ဆိုင်မှုတွေသတင်းပေးတိုင်ကြားသူလက်ရဖမ်းဆီးသူနဲ့နိုင်ငံတော်ဆိုရတင်းတင်းပြောက်ပြက်နဲ့စူးစမ်းနဲ့ပြန်လည်ပို့ရပြီးမှဖြစ်ပါတယ်။အရင်းအမြစ်တိုင်ကားသူတွေခက်ခဲတယ်နဲ့သူကြည့်ချင်းနဲ့ပြရမယ်။သူတို့ရဲ့ဒုံဒုံမျိုးထူးထူးတဲ့အနေနဲ့တရင်ထုတ်ပြန်ရင်ပြုလို့မှာမဟုတ်ဘူး။နိုင်ငံတော်ရဲ့အကြီးအကဲကိုဖြစ်တဲ့အတွက်ခွင့်ပြုလို့ဆိုသူ့ခွင့်ရေးကိုလည်းပြရတော့မှာဖြစ်ပါတယ်။
သမနာဆောင်ရွက်တဲ့သတင်းပေးသူတွေကိုစုကြည့်ပေးတဲ့လှုပ်ဆောင်ချက်ဟာမွေးဆေးဝါးနှင်းနေမှာထိရောက်လာနိုင်တယ်လို့မြန်မာနိုင်ငံမွေးဆေးဝါးတိုက်ဖျက်ရေးရဲမှူးကြီးအောင်ဦးခန့်အောင်ကအခုလိုသုံးသပ်ပါတယ
်။ထိရောက်လာနိုင်ပါတယ်။ဒီတို့ကဟိုတကယ်တော့လေဟိုသတင်းပေးကိုအဲ့လိုမျိုးပတ်စပ်ပေးနိုင်တော့အကောင်းဆုံးပဲ။ဘာလို့ဆိုတော့အခုကြောက်ရတဲ့သတင်းပေးကြတော့ကိုယ့်ကိုရဲတပ်ဖွဲ့ဒီအထူးမွေးတူပါလို့ဆိုရင်သတင်းပေးကကိုယ့်ကိုပဲမွေးထားရတယ်။ကိုယ့်ကိုဟိုဘယ်လိုကောင်းလဲဟိုခင်အောင်မင်းအောင်နဲ့ဟိုပုဂ္ဂိုလ်ကြီးရခင်အောင်မင်းအောင်သတင်းပေးအောင်အဲ့ဒါစီးရောရတာပေါ့နော်ပတ်သက်မှမပေးနိုင်ပါဘူးအခုလိုပတ်သက်မဲ့ပေးနိုင်တယ်ဆိုပူတော့ကောင်းလာတာပေါ့ပူထီရောက်လာမှာအဲ့ဒါပေးခြင်းကြမှာပဲ
မြန်မာနိုင်ငံဟာ2019ခုနှစ် UNODC ရဲ့အစီအကံအရဘိန်းဆိုင်ပြိုးမှု25ရာခိုင်နှုန်းကျဆင်းလာပြီးတော့ထုတ်လုပ်မှုက14ရာခိုင်နှုန်းကျဆင်းလာတယ်လို့ဆိုပါတယ်ဒါပေမဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုကျဆင်းလာတဲ့ဆိုပေမဲ့အခြားစိတ်ကြွယူသူဆေးပြားထုတ်လုပ်မှုကမြင့်တက်လာတယ်လို့ဆိုပါတယ်။ဒီကနေ့ PP ဆိုင်ရာမွေးရည်ဆေးဝါးတိုက်ဖျက်ရေးနေမှာ2018ခုနှစ်ကဖမ်းဆီးရမိတဲ့မွေးရည်ဆေးဝါး 189.6 တန်းကျော်ကိုရန်ကုန်မန္တလေးတောင်ကြီးစတဲ့မြို့ကြီးတွေမှာမီးရှို့ဖျက်ဆီးခဲ့ပါတယ်။ဒီနေ့မီးရှို့ဖျက်ဆီးရဲ့ပမာဏဟာပြီးခဲ့တဲ့2019ခုနှစ်ကတည်းကနည်းပြီးတော့ပြီးခဲ့တဲ့နှစ်ရန်ကုန်တိုင်းပဲခူးတိုင်းရခိုင်ပြည်နယ်တို့ကနေစံချိန်တင်မွေးရည်ဆေးဝါးအများပြားဖမ်းဆီးရမိခဲ့ပြီးမွေးရည်ဆေးဝါးအမေရိကန်ဒေါ်လာ384တန်းကျော်ကိုစံချိန်တင်မီးရှို့ဖျက်ဆီးခဲ့ပါသေးတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇွန်လ26ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်တဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနိုင်ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32 51အပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါညတိုက်လေလိုင်းစီစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင်။
ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကြမှာတော့အမေရိကန်မက္ကဆီကိုနယ်ကြားမိသားစုတွေကိုခွဲပြီးထိန်းသိမ်းတဲ့ကိစ္စအပေါ်မှာပြည်ပထောင်တဲ့ဝေဖန်ပြောဆိုသံတွေဒီသတင်းပတ်လည်ကြားနေရသေးဖြစ်ပါတယ်။အမေရိကန်လွှတ်တော်ကတော့လူဝင်မှုကြီးကြပ်ရေးဆန္ဒပြုပြင်ပြောင်းလဲဖို့နောက်တစ်ဆင့်လမ်းနိုင်ရေးကိုဆက်ပြီးလှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုထဲကိုတရားမဝင်ဝင်ရောက်လာတာလုံးဝခွင့်မပြုဘူးဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒအရမိသားစုနဲ့ခွဲခြားထိန်းသိမ်းခံရတဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေကအခုတော့900ကျော်ကိုမိဘတွေနဲ့ပြန်ပေါင်းပေးလိုက်ပြီလို့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီလိုမိသားစုတွေနဲ့ခွဲထင်းသိမ်းခံရတာအဆုံးသတ်ဖို့သမ္မတထရန့်အမိန့်ထုတ်ပြန်ထားတဲ့အတွက်မိဘတွေနဲ့ပြန်နေခွင့်ရမယ်ကလေးတွေထပ်တိုးလာမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းနေကြောင်တရားမဝင်ဖြတ်လာသူတွေပေါ်အရေးယူရေးမူဝါဒကိုတော့ဆက်ပြီးကျင့်သုံးနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါတယ
်။ Our people are actually doing a very good job.
အင်မတန်ခက်ခဲတဲ့အခြေအနေအောက်မှာကျွန်တော်တို့လူတွေတကယ်ကိုထိရောက်အောင်လှုပ်ဆောင်နိုင်ခဲ့ကြပါတယ်ဒီပြဿနာတွေကလွန်ခဲ့တဲ့နှစ်တွေကလေးကကျွန်တော်တို့ဖြေရှင်းခဲ့ရမယ့်ကိစ္စတွေပါ
သမ္မတထရန့်ဘက်ကမူဝါဒပြောင်းလဲခဲ့တာကိုဂျွန်ကာနင်လို့လူသူ့ဘက်က Republican ထဲလွှတ်တော်အမတ်တွေကချီးကျူးပြောဆိုထားတာပါ
Let's keep families together but let's not inadvertently or unintentionally
ဒီသားစုတွေအတူတူနေကြပါစေဒါပေမဲ့အဲ့ဒီလိုနေခွင့်ပေးတာကအရင်တုန်းကလိုဖမ်းပြီးပြန်လွတ်ပေးတာမျိုးအလုပ်မဖြစ်ခဲ့တဲ့တရားမဝင်ဝင်လာသူတွေကိုအားပေးတဲ့မူဝါဒကိုမတိကျိုးကျွန်နဲ့ပြန်ကျင့်သုံးခိုင်းတာမဟုတ်ပါဘူ
းအထက်လွှတ်တော်အမတ်ဒစ်ဒေါ်ဗင်တို့လိုဒီမိုကရက်အမတ်တွေကတော့သမ္မတထရန့်ရဲ့တရားမဝင်ဝင်ရောက်လာရေးလုံးဝခွင့်မပြုဘူးဆိုတော့မူပေါ်မှာဝေဖန်ပြစ်တင်ပြောဆိုနေပါတယ
် But it makes no sense to throw the book at parents who come to the border with their kids because they're fleeing
ဂျပန်မှာတဲ့အနေချင်းချောက်ခဲတဲ့ခြေတွေကြားကကလေးတွေထွက်ပြေးလာတဲ့သူတွေကိုတရားစွဲဆိုအရေးယူဖမ်းဆီးနေတာမျိုးဟာအဓိပ္ပာယ်မရှိပါဘူးနေကြဖြတ်ကျော်မှုတိုင်းကိုရာဇဝတ်မှုဖြစ်နေရေးယူရမယ်ဆိုတဲ့ပြဋ္ဌာန်းချက်မျိုးလည်းမရှိပါဘူး
။တပ္ပရာထရန့်ရဲ့ဘူဝါဒနဲ့ပတ်သက်လို့ရှေ့မှာတရားရေးဆိုင်ရာစိန်ခေါ်မှုတွေကလည်းရှိနေသေးဖြစ်ပါတယ်။မှတ်တမ်းမရမှာပါပဲနေကြဖြတ်လာသူတွေကိုရေးယူရတာမှာအချိန်ယူရပါလိမ့်မယ်။တရားမဝင်ဝင်လာတဲ့မိသားစုတွေကိုရက်20တဲ့ပုံပြီးချုပ်နှောင်တာမျိုးမလုပ်ရဘူးလို့ဖက်ဒရယ်တရားရုံးကအမိန့်ထုတ်ထားတာပါ။အရင်မိမေလုံခြုံရေးဆိုင်ရာကြံပေးထွန်ဘော့ဆက်စ်က ABC ရုပ်သံကိုအခုလိုပြောပါတယ
်။ This executive order the president put out to try to fix this problem is going to run into the
တမရထုတ်ပြန်တဲ့အမိန့်ကိုယ်တိုင်က2015ခုနှစ်ဖက်ဒရယ်အယူခံတရားရုံးကတရားသူကြီးဆုံးဖြတ်ခဲ့တဲ့ကလေးတွေကိုမိဘတွေနဲ့အတူတူထိန်းသိမ်းတယ်ဆိုရင်တော့လူသားမဆန်ဘူးဆိုတဲ့အချက်ကိုပြစ်ပယ်သလိုဖြစ်ပါတယ်။အဲ့ဒီတုန်းကမိဘတွေနဲ့ကလေးတွေကိုအတူတူထိန်းသိမ်းခဲ့တဲ့တမရအိုဘားမားရဲ့မူဝါဒကိုတောင်လူသားမဆန်တဲ့လုပ်ရလို့ပြောခဲ့တာပါ။
တပ္ပရာထွန်းကတော့ဒီမိုကရက်တွေကတရားမဝင်ဝင်လာသူတွေကိုကိုယ်နိုင်ငံသားတွေတက်ပို့ပြီးကာကွယ်ပေးနေခြင်းကြသူတွေဆိုပြီးဝေဖန်ဖြစ်တယ်ပါလေ
Our issue is strong borders no crime Their issue is open borders Let MS
ကျွန်တော်တို့လူကြီးတာကခိုင်မာတဲ့နေကြားကိုတိစောက်ဖို့ရာဇဝတ်မှုမရှိဖို့ဒီမိုကရက်တွေကနေကြားကိုဖွင့်ပေးခြင်းနဲ့ MS 13လို့ရာဇဝတ်ဂိုင်းတွေကိုတတိုင်းမီလုံးပြန့်နေတာကိုလိုချင်တယ်
ဒီမိုကရက်အောက်လွှတ်တော်အမတ်လူးဝစ်ကူတရက်စ်ကတော့အစိုးရကိုရောထက်လွှတ်တော်အောက်လွှတ်တော်အားလုံးရီပဘလစ်ကန်တွေထိန်းချုပ်ထားတဲ့အချိန်မှာလူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးဒီမိုကရက်ဘက်ကဘာမှမလုပ်ဘူးလို့အပြစ်မတင်သင့်တဲ့အကြောင်း ABC ရုပ်သံကိုပြောဆိုသွားပါတယ်လူမှုကြီးကြပ်ရေးကိုပြန်လည်ပြင်ဆင်ဖို့နဲ့ကန့်သတ်ဖို့ရီပဘလစ်ကန်တွေဘက်ကတင်သွင်းတဲ့ဥပဒေကြမ်းပြီးခဲ့တဲ့ဘက်ကအတည်ပြုနိုင်ခဲ့ခြင်းမရှိပါဘူး
တခြားအစားထိုးနိုင်ရေးဥပဒေဂျန်တစ်ခုကို Republican ဘက်ကဒီသတင်းပတ်မှာတင်ပြဖို့ရှိနေပါတယ်။ဒါပေမဲ့လည်းအတည်ပြုနိုင်မဲ့ပုံတော့မရှိကြောင်းပါခင်ဗျာ။
ဒင်းထံကိုတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြတာဖြစ်ပါတယ်။သတို့ရှင်များရှင်ခုခါမှာတော့အင်္ဂါညဒိုင်းလေးလိုင်းစီစဉ်ရောက်ပါပြီ။အလှည့်ရောက်ပါပြီရှင်။ကိုစုံဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
နော်ဒီရိုက်ရီလိုင်းစီစဉ်ကကျဆိုပါလေဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့တင်းနေစနေတင်းနေကနေရက်တွေကကျင်းပသွားတဲ့ NLD ပါတီညီလာခံကိစ္စပဲဖြစ်ပါတယ်အမျိုးသားပြန်လည်တင်းမြိုင်ရေးနဲ့ငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုဘဝတိုးတက်မြန်မာရေးအပါအဝင်2018ကြာပြည့်နဲ့2020အထူးရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍစုံကိုဒီပါတီညီလာခံကနေပြီးတော့မူဝါဒတွေချမှတ်ခဲ့ကြတာဖြစ်ပါတယ်ပါတီညီလာခံကချမှတ်ခဲ့တဲ့လုပ်ငန်းစဉ်တွေဟာတိုင်းပြည်မှာလိုအပ်နေတဲ့အရေးပါတဲ့အချက်တွေဆိုတာကတော့အထူးထွေပြောစရာလိုမယ်မထင်ပါဘူး။ဒါပေမဲ့ရွေးကောက်ပွဲအောင်နိုင်ရေးကိစ္စကတော့ပါတီနဲ့ပဲဆိုင်မယ်ထင်ပါတယ်။လူမှုဘဝစီးပွားတိုးတက်မြန်မာရေးနဲ့အမျိုးသားပြန်လည်တင်းမြတ်ရေးလိုကိစ္စတွေကတော့တကယ်တော့တိုင်းနိုင်ငံလုံးရဲ့အကျိုးစီးပွားတမျိုးသားလုံးနဲ့ဆိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်။ဒါကြောင့်ဒါတွေကိုဆွေးနွေးကြတာပါ။ NLD အစိုးရအနေနဲ့လုပ်ငန်းစဉ်တွေကိုရွေးကောက်ပွဲမတိုင်ခင်ကတည်းကလည်းချမှတ်စည်းရုံးခဲ့တာကြောင့်အခုသက်တမ်းနှစ်နှစ်ကျော်လာပြီးတဲ့နောက်မှာထပ်မံချမှတ်တဲ့လုပ်ငန်းစဉ်တွေနဲ့သိပြီးတော့ထူးထူးထွေကွာဟနေတာတော့မတွေ့ရပါဘူး။ဒါကြောင့်အနာဂတ်မှာဘယ်လောက်အထိများဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါလေ။ဒီညပင်တိုင်ဆွေးနွေးကြမယ့်သူတွေကတော့ NLD ပါတီရဲ့ဗဟိုကော်မတီဝင်လည်းဖြစ်လက်ပုတ်တာမျိုးနဲ့ကိုစားပြုလွတ်တော်မှတဦးလည်းဖြစ်တဲ့ရှင့်နေကြီးဦးကြည်ဝင်းဖြစ်ပါတယ်။နောက်နိုင်ငံရေးလှစ်လှတုံးသက်သူဦးစီသူအောင်မြင့်ရှဝိုင်အောင်တော်လိုင်းရေးမှဦးဆောင်ပါဝင်ခဲ့သူတဦးဖြစ်ခဲ့တဲ့အရှင်ကံပြရခေါ်ဦးညီညီလင်တို့ဖြစ်ပါတယ်အခုအားလုံးလေလိုင်းပေါ်မှာရောက်နေကြပြီလို့ကျွန်တော်သိရပါတယ်နောက်ထပ်ပါဝင်ဆွေးနွေးကြမယ့်ပြည်သက်တွေလည်းလေလိုင်းပေါ်မှာရောက်နေကြပါပြီပထမဦးဆုံးတော့ကျွန်တော်ဦးကြည်ဝင်းကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးကြည်ဝင်းကြပါလား
အေးကြပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကြည်ဝင်းဟိုဒီ NLD ပါတီအခုပြီးခဲ့တဲ့ညီလာခံမှာချမှတ်ခဲ့တဲ့လုပ်ငန်းစဉ်တွေဟိုအဓိကလုပ်ငန်းစဉ်ကြီးတွေထဲမှာတော့ဒီရွေးကောက်ပွဲမတိုင်ခင်ကချမှတ်ခဲ့တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးတို့လူမှုဘဝတို့တဲ့မြန်မာရေးစတဲ့လုပ်ငန်းစဉ်တွေကတော့ဒါဟိုရွက်ကောက်ပွဲမတိုင်ခင်တည်းကချမှတ်ခဲ့တဲ့လမ်းစဉ်တွေဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့စနေတင်းကနေမှာကျင်းပခဲ့တဲ့ညီလာခံမှာကောချမှတ်ခဲ့တဲ့လုပ်ငန်းစဉ်တွေကဒီအရင်ချထားခဲ့တဲ့မူဝါဒတွေနဲ့များဘလောက်များကွာဟမှုရှိပါတယ်လဲခင်ဗျာဘယ်ကဏ္ဍတွေကိုများ adjust လုပ်ခဲ့တယ်လို့ဆရာပြောလို့ရပါမလဲဟင
်းသိပြီးတော့ကွာဟမှုတော့မရှိပါဘူးကျွန်တော်တို့လူတွေကမဟာဗျူဟာရှိပြီးသားဆိုတော့လေအဲဒီမဟာဗျူဟာအခုကဒီဗျူဟာနဲ့သွားနေတာပေါ့အခုတွေ့တော့မရှိဘူးပေါ့အဲအခုတရေလေးသတိထားမှာကအဲ2018အခုဂျာပြတ်ရွေးကောက်ပွဲက2020ကိုနှီးညီတဲ့ခါကျတော့ဒါအာဆန်ပွဲပေါ့နော်အာဆန်ပွဲမှာကတကယ်ကျွန်တော်တို့အရေးကြီးတဲ့နေရာတွေကိုဟိုကျွန်တော်နိုင်အောင်လုပ်ဖို့ကဒါအရေးကြီးတယ်ဒါဘယ်နိုင်ငံမှာမဆိုဒီလိုပါဒီဂျာပြတ်ရွေးကောက်ပွဲဆိုတာကြီးအာဆန်ညတာပဲအမေရိကန်နိုင်ငံမှာဒီလိုပဲအဲဒီအခုအချို့ရုပ်တွေပါတယ်ဆိုတော့အာဆန်ပွဲတယ်ဒီမိုကရက်တစ်ပါတီကအမလာပဲပါမလဲဆိုတော့အခုကျွန်တော်တို့ကအာဆန်ပွဲလို့ပဲသဘောထားမှာဒီအာဆန်ပွဲမှာတချို့ပါတီတွေကဝန်မဆန်းရဲကြတာရှိတယ်ကျွန်တော်တို့ကတော့ကိုယ့်အကူယုံကြည်တဲ့အခါကျတော့အာဆန်ပွဲမှာနိုင်အောင်လုပ်ဖို့မှာ2020အတွက်ကကျွန်တော်တို့ကအရှင်းနဲ့ဖြစ်နေအောင်ဟုတ်ကဲ
့ဟုတ်ကဲ့
အဲ့တခုပေါ့အဲ့အဲ့ဒါကျွန်တော်ကဟိုဘူးလို့ရဆိုတော့ဒါကအကြီးကြီးကကျန်တဲ့စီးပွားရေးတွေပါပြောမယ်ဆိုတော့အများကြီးပေါ့ဗျာအချိန်လေးရောက်အောင်ဟု
တ်ကဲ့
တော့ဒီမျိုးသားပြည်နယ်သိနေညီလာခံကြောင်းလေးပြောမယ်ဆိုတော့အများကြီးပဲနော
်ဟုတ်ပါတယ်
ဟိုတော့တခါကျွန်တော်တို့ဤသူလူထုကိုချစ်ကပ်ဖို့ချစ်ကပ်ဒီကလေးတွေပါလာပေါ့အဲကျွန်တော်တို့အဲဟိုဝေဖန်တဲ့လူတွေပေါ့နိုင်ငံကြီးနဲ့ပတ်သက်ပြီးဝေဖန်တဲ့လူတွေကိုဤသူလူထုကိုဘယ်လိုချစ်ကပ်ရမလဲဆိုတဲ့ဒီကလေးလည်းပါပါတယ်ဒီကွာလေးလည်းပါပါတယ
်ဟုတ်
ဒါတော့ပါပဲနော
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီဟို2018ဒီဂျာပြတ်ရွေးကောက်ပွဲကိစ္စလေးကျွန်တော်ထပ်ပြီးတော့မေးချင်ပါတယ်အဲ့တော့2018ဒီအခုမကြာခင်ကျင်းပမဲ့ဂျာပြတ်ရွေးကောက်ပွဲအနိုင်ရှုံးဟာဒီလာမယ့်2020ရွေးကောက်ပွဲကြီးကိုသဘောဆိုးဆဆရာဥပမာပေးသလိုပဲအဆုံးဖြတ်ပေးမယ
်ပေး
နိုင်မယ်လို့ဟိုဟာသဘောကအားဆမ်းမဲ့အနေထားရှိတယ်ပေါ့ तू ကပြောပြနိုင်မယ်ပေါ့2020ဘယ်လိုရှိမယ်ဆိုတာဟုတ
်ကဲ
့ဟုတ်ကဲ့ဟုတ်ပြီဟုတ်ကဲ့ကျွန်တော်ဦးစစ်တော်မြင့်ကိုလေလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးစစ်တော်မြင့်ရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဟိုစောစောအငယ်ဦးကြည်ဝင်းပြောသွားတဲ့ထဲမှာလည်းပါပါတယ်ဒီလူလူကိုချိကပုံနည်းနည်းပြောင်းလဲဖို့လို့လိုမယ်ဆိုတာဟိုသူတို့ဒါကိုဆစ်ထွက်သင်းစဉ်းစားခဲ့တယ်ပေါ့နော်ဆိုတော့
ဟိုကျွန်တော်တို့ရိုးသားသားဝန်ခံရမယ်ဒါဟိုဟိုပါတော့เนาะမဖို့မကွယ်ပဲဝန်ခံရမယ်ဆိုရင်ဒီလက်ရှိအစိုးရရဲ့မူဝါဒတွေလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့အစိုးရကိုယ်တိုင်မှာအခက်အခဲတွေရှိနေတာမှတ်မိမယ်လေဟိုမျှော်လင့်ထားသလောက်အောင်မြင်မှုမရသေးတဲ့အပေါ်မှာတော့လူထုကြားမှာအားမလို့အမရဖြစ်နေတာတော့အမှန်ပဲဆိုတော့အဲ့ဒါကောဦးစီတူအောင်အမြင်အရာဘယ်လိုကဏ္ဍတွေမှာဟိုအန်ဒီဟိုပေါ့လက်ရှိအနာရပါတီအနေနဲ့ပြင်ဆင်ဖို့လိုမလဲဘာတွေကိုဟိုပေါ့ထပ်လောင်းလှုပ်ဆောင်ဖို့လိုမယ်လို့မြင်မိပါလေ
ကျွန်တော်တူကြီးအမြင်အရဆိုရင်တော့ဟိုဒေါ်ဆန်းစစ်ကြီးဦးဆောင်တဲ့ဒီ NLD အစိုးရတက်လာပြီးဒီကလေးကအထူးရဲ့ကြိုးကြော်တာလေးပေါ့နော်ဟိုရေးရေးကြီးပေါ့ပြည်ရေးရေးကြီးကိုပထမပြည်ရေးရေးကြီးဒုတိယပြည်ရေးရေးကြီးတက်ပြရစီတော့အဲ့ဒါလို့ဒီကြိုးကြော်ပြီးတော့မှဒီလုပ်ခဲ့တယ်လုပ်ခဲ့တဲ့ခါကျတော့ဒါဒီကိုအခုချိန်တော့ဒါနမစ်ခွဲလောက်ရှိပြီပေါ့နော်ပြန်ပြီးတော့ဆန်းစစ်ဖို့လိုလာပြီဘာဖြစ်လဲဆိုတော့ဒီလုပ်ငန်းစဉ်ကပြည်နယ်ဆန်ဆန်နဲ့ပြီးသွားမှလားတပ်ကြဲမမနဲ့ချက်ပြီးတော့လောက်ရမှာလားတိုင်းပြည်မှာအရေးကြီးတာဘာတွေရှိသလဲအတားကြီးလုပ်ဖို့လိုပြီးတော့လိုပြီးဆိုတဲ့ခါကျတော့အခုပြည်သူအများကြီးကဟိုအားမလို့အားမရတော့ပြောတချို့ဆိုဒီနေ့ကဝေဒါလည်းလို့ပဲဆိုဆိုပေါ့နော်အဓိကပြောနေတာကတော့တိုင်းပြည်ရဲ့စီးပွားရေးဒါကတော့ဟိုဘယ်ဆိုရတဲ့တက်ဒါအရန်ကိုအရေးကြီးတဲ့ကိစ္စပေါ့တိုင်းပြည်စီးပွားရေးတိုးတက်ကောင်းမွန်လာတဲ့အခါကျတော့မှကျန်တာတွေအကုန်လုံးကိုသူကဒါနဲ့ support လုပ်နေတယ်လေညီညီကို support လုပ်တယ်အဲဒီဒီရီရဲ့ပြည်ရဲ့မိမာကို support လုပ်တယ်တမရော်ရဲ့ပြည်လူကြီးကိုလည်းအကုန်လုံးကသူက support လုပ်နေတယ်ဒါပေမဲ့အဲ့ဒါကိုအဓိကထားတယ်လို့ဒေါက်တာကြီးဒီအစိုးရကပြောတာလည်းမကြားမိဘူးအကုန်လုံးကဟိုတန်းနေလို့ပေါ့နော်အဲ့လိုမျိုးဟိုချမှတ်ထားတဲ့မူဝါဒတွေကိုတွေ့နေရတဲ့ခါကျတော့ကျွန်တော်တူကြီးအမြင်ကိုပြောမယ်ဆိုရင်စီးပွားရေးကတိုင်းပြည်အတွက်ကိုပေါ့နော်အရေးကြီးကြီးတယ်နံပါတ်1အရေးကြီးတယ်ဟိုချမ်းသာကိုလုပ်ကြဆိုရဲသဘောမျိုးလောက်အဖြစ်ကိုဒါထုတ်ပြောပြီးတော့မှတတိယရေးကုန်တူတဲ့အောင်အလုပ်တိုင်းအခွင့်အလမ်းတွေများလာအောင်တော့တတိယအပြောင်းလဲဆိုတဲ့ဟာကအောက်ခြေဒီတန်းကြားအထိကိုတက်ရောက်မှုရှိအောင်ဆိုတဲ့ဟာကိုဒီလိုမျိုးဟိုလုပ်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီမျိုးဟာတွေကအခုလိုကျရင်ပါတီလီလာကမှစပတ်တာပါညာမတွေ့ရတဲ့ခါကျတော့ကျွန်တော်တို့လည်းဟိုအားမလို့အားမရဖြစ်တဲ့ပုံမှာပါပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးစိတော်မင်းဆိုတော့စီးပွားရေးတော့ဟိုဦးစိတော်မင်းပြောသလိုပဲအဓိကအချက်ပဲပေါ့နော်စီးပွားရေးအဆင်ပြေတယ်ဆိုရင်နိုင်ငံရေးတုတ်ထုတ်သူအစိုးရကိုပြည်သူလူထုကမေးခွန်းထုတ်တာဟိုဟိုပါပေါ့နော်ဟိုမကြေမလဲမကြေမနာဟိုပါပေါ့မကြေမနာပြောတာတွေကဟိုတူအန်တူအလိုလိုပျောက်သွားသလိုရှိတာပေါ့ဟိုကျွန်တော်ဟိုဦးယူကြည်ဝင်းကိုပြန်ပြီးတော့တခုမေးချင်ပါတယ်အာဒီအခုဒီ NLD အစိုးရလက်ထက်မှာဒီညီညာရေးဖော်ဆောင်တဲ့ကိစ္စအများကြီးပြောစရာရှိတယ်ဆိုပေမဲ့လည်းနည်းနည်းလေးကျွန်တော်ပြောစီချင်တာကဒီဟိုအခု NLD အစိုးရအနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေဟိုလက်နက်ကိုင်အဖွဲ့အစည်းပဲဖြစ်ဖြစ်နိုင်ငံရေးအဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့နော်တိုင်းရင်းသားအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်ကိုတော်တော်များများကထောက်ပြပြောဆိုနေကြတာရှိပါတယ်။အဲ့တော့ဆရာတို့အနေနဲ့ရောဟိုဒီ2018ခုနှစ်ကြာပြတ်ရွက်ကောက်ပွဲဝင်ပြိုင်တာပဲဖြစ်ဖြစ်အနာဂတ်မှာဘလို့တိုင်းရင်းသားအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်လေဆိုလိုချင်တာကတော့တချို့တိုင်းရင်းသားနယ်မြေတွေမှာဥပမာအပြင်ပြောရမယ်ဆိုရခိုင်ပြည်နယ်မှာဆိုလို့ရှိရင်ရခိုင်ပါတီကတော်တော်များများအများစုအနိုင်ရသွားတယ်တပွားရှမ်းပြည်မှာလည်းထွန်းလီလကောင်ရှမ်းတိုင်းရင်းသားတွေဟိုကတော်တော်များများအနိုင်ရကြတယ်ဆိုအဲ့လိုနေရာတွေမှာ NLD အနေနဲ့အားသာလာအောင်ဟိုတိုင်းရင်းသားပါတီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမလားဒါမှမဟုတ်တိုင်းရင်းသားအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမလားဆရာတို့ဘလို့ပြင်ဆင်ထားတာရှိပါလဲ
အဲပူးပေါင်းဆောင်ရွက်ဖို့ဆိုတာကဒါကဟိုကျွန်တော်လောလောဆယ်ရတော့ဟိုတိုင်းသားစီလုံးကြီးမူရတော့ရှိတာပေါ့ကွာအဲပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ဥစ္စာကလည်းခက်ခဲအဲဒါကြောင့်ကျွန်တော်ကဟိုမပူးပေါင်းဘူးလည်းပေါ့ဘူးဟိုပူအောင်ဆောင်ရပါပဲဟို90တုံးလေးကကျွန်တော်ကအဲ့မှာ17ညလောက်နိုင်တယ်ရခိုင်မှာကအဲဥပိ္ပာဟောတော့90ညနိုင်တယ်ရှမ်းမှာကျတော့ကျွန်တော်ကဟို22ညနိုင်တယ်ရှမ်းခုံးတုံးတို့က23ညနိုင်တယ်အခုလေးကဒီတူရှိဒီ90ခုချင်းလောက်တည်းကအကျန်တဲ့နေရာတွေကကျွန်တော်တို့ဘုံလုံးလိုနိုင်တာပေါ့အဲရှမ်းနဲ့ဒီရခိုင်တစ်ခုလောက်ပဲပေါ့နော်ကျွန်တော်တို့မသိကြတော့ခက်ခဲမရှိပါဘူးကျွန်တော်တို့ပါတီကိုနိုင်ကကိုဒီတိုင်းလာဒီအားလုံးကိုအခြေခံထားတဲ့ပါတီပဲလေကျွန်တော်တို့ပါတီကပြည်သူ့ဒီအဖွဲ့အစည်းတွေပြောတာတိုင်းလာဒီအားလုံးကိုကိုးစားပြတာပဲကျွန်တော်တို့မှတိုင်းလာဒီအားလုံးရဲ့ခေါင်းဆောင်ဒီအားလုံးကိုပါတာ။တော့ညီညာရေးကြတဲ့အခါကျတော့ကျွန်တော်တို့ကလူတွေကခံယူထားတာကဒီခက်တဲ့ခုကိုးစားပြတဲ့သူတွေကလည်းဒီခက်တဲ့ပြဿနာကိုဖြေရှင်းလို့ရတယ်ဆိုတာကျွန်တော်ဒီ theory ကကျွန်တော်ဟို63ခု1963ဒီကနေဒီတက်လာတဲ့အခါမှာကနေဒီကဒီကဘာလုံးကိုကိုပြဿနာဖြစ်တဲ့အခါမှာအခရီးရှက်ဒီဘီလူသိအောင်ပြောရတာဒီစကားကြမ်းကြီးပေါ်မှာပြောရတာခက်ခက်ကိုကိုစားပြုတဲ့သူကဒီခက်တဲ့ပြဿနာကိုဖြေရှင်းလို့ရမယ်ဆိုဒီခက်ကိုကိုစားပြုတာဒေါ်အောင်ဆန်းစစ်ကြီးကိုစားပြုတာပဲဒါဒီခေါင်းဆောင်တယောက်ကကိုစားပြုတာအ ဲ့တော့တိုင်းသားကြီးဘက်ကဒီခစ်တစ်ခစ်ကိုကူစားပြုဆိုင်တဲ့လူတွေပါလာရင်ဒါကျတော့ဒီပွဲကပြီးတယ်။အခုတစ်ခက်ဆက်တာကဒီအဒီအမျိုးသားကြီးကိုတစ်ခက်တက်ကြည့်လို့ပေါ့နော်ဟိုအမြင်ရှိတယ်မရဘူး။ဟိုပြီးတော့စိတ်ချရှိမှရမှာ။အဲ့ဒါကိုကျွန်တော်တက်နေသလောက်ကိုဒီဂျော်ဆာစစ်ကြီးကဥဆောင်မှုနဲ့ကျွန်တော်အန်တရီယာလေးကြည့်တော့ဒီလောက်စိတ်ချကိုတက်နေသလောက်ရအောင်။ဘာပဲဖြစ်ဖြစ်လိုက်ရောပြီးကျွန်တော်လုပ်တာ။ဒါတော်တော်များများတော့မှအခုရနေပြီအချက်ကြီးကျွန်တော်50တချက်လောက်ရထားပြီဒီညီညွတ်မှုတွေလည်းကျွန်တော်ရဖို့ယူထားပြီတချို့ကတော့ပေါင်းမီဦးပေါင်းမီဦးဆိုတာကတော့ဒီလက်ကတိုင်အဖွဲ့က16ဖွဲ့လောက်ဖြစ်ပြီးတော့ဒီပြည်ပလာကြီးအမှန်ကြီးထွားနေတဲ့အခါဒါကိုကျွန်တော်တို့ကသွားသွားပြီးတော့ပြည်လို့တော့မရဘူးနိုင်ငံရေးကကျွန်တော်တို့ဘယ်လောက်ထိလုပ်နိုင်မလဲဆိုတာအဓိကပဲတကယ်ကျွန်တော်တို့အခုဒီပင်လုံးကလုတ်ထားတာဒါကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဦးဒီပြည်ကြီးကိစ္စမှာဒါနီးပြူဟာတရားနေမှာပြရရှိပြီဒါနီးပြူဟာတရားနေတယ်ကျွန်တော်ဒီပင်လုံးဒီငញ្ញာကြီးလုတ်နိုင်ရေဒီအောင်မြင်မှုဟာကျွန်တော်လွတ်တော်ထဲမှာသွားပြီးဖွဲ့စည်းပုံချအောင်ဒီပြေလို့ရအောင်ပါပဲဒါကျွန်တော်တို့ကတွက်ထားပြီးသားဒါကြောင့်မလို့ကျွန်တော်တို့ကဒါမဟာပြူဟာတရားရှိပြီဒါနီးပြူဟာတွေလုတ်နီးပြူဟာတွေစုံသွားရမဟာပြူဟာဖြစ်သွားမှာ
ဟုတ်ကဲ့2008ဒီ2008ဖွဲ့စည်းပုံဟာဟိုစုညောင်းခလုတ်တဖွဲ့အမြဲတစင်ကျွန်တော်တို့နိုင်ငံရေးကိစ္စတွေပြောတဲ့အချိန်မှာ2008ဖွဲ့စည်းပုံပြင်လို့မရသေးလို့မပြင်နိုင်သေးလို့ဆိုတဲ့ဟာအများအားပါနေတော့ဒီ2008ဖွဲ့စည်းဟိုဖွဲ့စည်းပုံပြင်ဆင်ရေးမှာတမတော်သား25ရာခိုင်နှုန်းကလွတ်တော်ထဲမှာဟိုပါပေါ့နော်ရှိနေပြီးသားဖြစ်နေတဲ့အခါကျတော့ကျန်တဲ့လူတွေအားလုံးကျန်တဲ့နိုင်ငံရေးဖွဲ့စည်းတွေတိုင်းတိုင်းလက်နက်ကိုင်ဖွဲ့စည်းတွေအပေါင်းပေါ့တန်ကျန်တဲ့နိုင်ငံရေးပါတီတွေအားလုံးကစီးရုံးနိုင်မှလွတ်တော်ထဲမှာအင်အားကောင်းပြီးတော့ဒါဟုတ်ပါတော့အင်အားဟိုစီစီလုံးနဲ့ပြင်ဆင်နိုင်ကြမယ်ထင်တယ်ဆရာတို့ကျန်တဲ့အဖွဲ့အစည်းနိုင်ငံရေးပါတီတိုင်းသားပါတီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဟာအမြဲတမ်းအရေးကြီးသလားမသိဘူ
းဟုတ်တယ်လေကျွန်တော်တို့အဲ့ဒါကြောင့်မလို့ဒီညီလာခံဒီကတော့ပင်လုံးကိုလောက်တာပေါ့ပင်လုံးတို့ဒါဒီပင်လုံးကဒီဖွဲ့စည်းပုံကြီးအောင်ဒီပြင်ရေးတယ်ဒါအဲ့မှာအဲ့ဒီကကြာလာလို့ရှင်ကျွန်တော်တို့တော်တော်များများတာဟိုကိုလုပ်လို့ရသွားပြီလေကျလာကျွန်တော်တို့ကဒီပြူဟာတရားနေတယ်ဒါမာပြူဟာရှိပြီးသားမလို့လုပ်နေတာ
2000အဲ့ဒီပင်လုံ21ရာစုပင်လုံကလည်းအခုရဲ့ကျင်းပဖို့အခုတတိယကြိမ်ကျင်းပဖို့ကိစ္စမှာတော်တော်လေးအခက်အခဲရှိနေသလားမသိဘူးရွှေတာပဲကျွန်တော်မနစ်ခရေကကျင်းပဖို့ဟာအဲ့ဒါဘာအခက်အခဲတွေများရှိနေလဲဆရာ
မဖြစ်လေလုပ်လိုက်မယ်စလိုက်မယ
်ဒီလကုံကတော့တေချာပေါ့စပြဖို့များတယ်ပေါ့အ
ဲ့ဟုတ်ကဲ့ဖြစ်လာလိမ့်မယ
်ဟုတ်ကဲ့
ကျွန်တော်မင်းများတော့ဖြစ်လာပြဖို့လမ်းစာတွေကတော့ဟိုရထားပြီးဒါတွေရှိတယ်
ပါရမီအခက်ခဲရှိနေလဲဆရာဟိုပြီးခဲ့တဲ့2ကြိမ်3ကြိမ်ကျွန်တော်တို့ရက်ရွှေ့ခဲ့ရတဲ့ကိစ္စမှာဟိုလက်နက်ကင်ဖွဲ့စည်းတွေနဲ့ညီနိုင်လို့မရတာလားနိုင်ငံရေးပါတီတွေနဲ့ညီနိုင်လို့မရတာလားဘလို့ဖြစ်နေလဲ
အဲလက်နက်ကင်ဖွဲ့စည်းတွေချင်းနေမယ်ပေါ့ဗျာသူတို့အဲ့မှာလက်မထိုးထားပြီးမှတခါနိုင်ငံရေးအဖွဲ့ဆွေးနွေးပွဲအနိုင်ရေးဥဆောင်အဖွဲ့ဆွေးနွေးပွဲလုပ်မှရမယ်အဲဆိုပြီးတော့ပြောကြည့်တာတော့ဒီကိုယ်ရင်အချုပ်ရင်းနဲ့အဲကိုယ်ပဲပြတ်ထားခွင့်ဆိုတော့လည်းကပြန်ညင်းနေတယ်အဲအဲ့လိုမျိုးတွေပေါ့ကျွန်တော်ကပြောတဲ့စကားကဒီတကယ်ကူစားပြုနိုင်တဲ့လူကအဲဒီပြောင်းစိတ်ချက်ဆိုရင်တော့ရတာပေါ့အဲကိုကနိုင်ငံခြားအနေနဲ့လှမ်းပြီးတော့ဟိုရောက်သွားတဲ့လူကနေလှမ်းပြီးတော့ဒီဘက်မှာဝင်ပြီးတော့ပြောလို့ပြက်အဲ့လိုမျိုးဖြစ်နေတာဟာစိတ်အရေးမကြီးတဲ့ကိစ္စတွေပါဟိုဒါမှကျွန်တော်တို့ကလည်းရောပြီးတော့လုပ်ပြနေတာပဲ
ဟုတ်ကဲ့ကျွန်တော်တခြားဆွေးနွေးဖို့လေလံမောရောက်နေတဲ့သူတွေကိုလည်းဖိတ်ခေါ်ခြင်းပါတယ်ပထမဆုံးကျွန်တော်အရှင်ကမ်ဘီယာခေါ်ကိုညီညီလွင်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျအရှင်ကမ်ဘီယာဟာဆိုရင်လည်းအော်ပြည်သက်တွေတိကျမှာပါရွှေအောင်တော်လိုင်းရေးမှာဥဆောင်ပါဝင်ခဲ့တဲ့တန်ခါတစ်ပါးဖြစ်ပါတယ်အခုကတော့ကိုညီညီလွင်ဖြစ်သွားပြီပေါ့နော်ဒီလိုင်းပေါ်မှာရှိနေဆွေးနွေးပေးပါခင်ဗျဗာဒမြဆွေးနွေးကြပါလေ
ဟောဟုတ်ကဲ့ကျွန်တော်လည်းနားထောင်နေပါတယ်ဟုတ်ကဲ့အဲ NLD Party ရဲ့ဒီညီလာခံပြီးတော့တာဟော Trolley One တာပါတယ်ညီလာခံကိုအောင်မြင်မဲ့ကျင်းပသွားနိုင်ကြတာပေါ့ Trolley One တာပါတယ်ဟုတ်ကဲ့အဲ့မှာသူတို့လက်ဆုံးဖြတ်ချက်တွေမူတွေဆက်ချတယ်ပေါ့အဲ့ဒီမှာ2008ခုနှစ်လုံးပြင်ဆင်ရေးကိုသူတို့အမေရိကန်ဒီနေနဲ့ညီလာခံမှာတော်လေးပြောကြတယ်ပေါ့တော်လေးပြောကြတယ်ဖုတ်ကြချက်တွေမှာခြားကြတယ်ဆိုလီဝန်သားပါပဲကြိုးပြပါတယ်ဒီလိုလိုတဲ့တယောက်အနေနဲ့ဟုတ်ကဲ့အမေရိကန်ဒီစပြီးတော့2008ဧပြီလကစပြီးတော့ရေကောက်ဘဝင်ကလေးကသူတို့ကခြားမှတ်ထားတာပဲအဲဒီမှာဖော်ဒီမို့2008ဖော်ဒီမို့တင်ကပြီးဥလေးကျင်းဖေးနေနိုင်ငံသားချင်းနိုင်ငံရေးချင်းမတွေအားလုံးလွမြောက်ရေးဆိုပြီးတော့ဒီလိုကြွေးကြော်ပြီးတော့အဲ့ဒီပါတီကရွေးကောက်ပွဲကိုဝင်သွားခဲ့တယ်။ရွေးကောက်ပွဲဝင်သွားခဲ့တယ်အခု2018ရောက်လာပြီပေါ့။2015မှာအပြတ်တန်နိုင်ရပြီ2018မှာရောက်လာပြီ။ရောက်လာပြီဆိုတော့လည်းသူတို့အနေနဲ့အဲဒီလုပ်တွေတော်တော်လေးလုပ်လိုက်ကြပြီပေါ့။ဟုတ်ကဲ့ အဲအဲ့ဒီမှာအောင်မြင်လာခြင်းရှိတယ်လောကချရီလည်းရှိတယ်ကျွန်တော်လည်းအမလို့အမရာတွေအများကြီးရှိတယ်ပေါ့ဟုတ်ကဲ့အောင်မြင်တဲ့အတွက်လည်းဝမ်းသာပါလေအဆိုးရတရားဖြစ်နေပြီဆိုရင်အာနာမရှိတဲ့အဆိုးရတရားဖြစ်နေတဲ့အတွက်လည်းအာနာလက်မဲ့ဖြစ်နေတဲ့အဆိုးရတရားဖြစ်နေတယ်ဖြစ်နေတဲ့အတွက်လည်းကျွန်တော်တို့မြေသူတွေနေနဲ့ဟိုအမလို့အမရာဖြစ်တယ်ဟိုဝမ်းလည်းနေသေးတယ်ပေါ့ဟုတ်ကဲ့ဝမ်းနေပြရတယ်အဲ့ဒီကိစ္စအတွက်ဟုတ်ကဲ့
ဟုတ်ကဲ့ကိုညီလွင်ကျေးဇူးတင်ပါတယ်အခုကျွန်တော်တစ်ဆက်သေးဒေါက်တာတန်းတင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျအမြင့်ချံမျိုးကနေဝင်ဆွေးနွေးมาပါဒေါက်တာတန်းတင်ဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲ့ကျွန်တော်မြင့်မှုပါခင်ဗျ
ဟုတ်ကဲ့ sorry မြင့်မှုဟုတ်ကဲ့
ဟုတ်ကဲ့အဲကျွန်တော်တို့အခုကျွန်တော်တက်ဆိုရင် concept တင်ရှိပါပြီကျွန်တော်ဖြတ်တန်းခဲ့တဲ့ကာလတစ်ချောင်းလုံးမှာအဲကျွန်တော်လွတ်လပ်ရင်းမြောက်ရင်းနဲ့မွေးခဲ့ပါတယ်ကာလတစ်ချောင်းလုံးမှာကြည့်တဲ့အခါမှာတိုင်းပြည်ဟာနော်ကျွန်တော်တို့တရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးယဉ်ကျေးမှုမှုတွေမလာတာတွေပညာရေးတွေလူမှုရေးတွေစီးပွားရေးတွေဟာအထောက်အချက်ခြေခံဥပဒေပေါ်မှာမူတည်ပြီးတော့ဟန်တာဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျအဲ့တော့တိုင်းပြည်ကလည်းကျွန်တော်တို့အုပ်ချုပ်တဲ့နေရာမှာအစိုးရနဲ့ရလို့ပဲကော်ဖီအနန်ပြောလို့ပဲအစိုးရနဲ့ရဖြစ်နေပါလေအဲ့တော့ကြီးကြီးရော့ရော့ကျွန်တော်တို့မဟုတ်ထုံနိုင်တဲ့အတွက်ကျွန်တော်တို့ရဲ့တရားဥပဒေစိုးမိုးမှုလည်းမရှိဘူးနော်ဒီမူရစီဝါလည်းမလုံနိုင်ဘူးငင်းရန်ကြီးလည်းမလုံနိုင်ဘူးကျွန်တော်ဒါကိုအဖြစ်မြင်ပါတယ်နောက်ချက်ခြေခံဥပဒေကိုပြင်မယ်ဆိုပြီးတော့ NLD ပါတီကအစိုးရကြီးတွေကနေကျွန်တော်တို့ရွေးကောက်ပွဲမှာကျွန်တော်တို့ဂရီပေးခဲ့ပါတယ်ဒါပေမဲ့အခုနှစ်နှစ်ခွဲရှိပြီကျွန်တော်ဘာသာမှမကြားသေးဘူးကြာဟိုနေ့ကမှဒေါက်တာဇော်မြင့်မောင်ကအာတီလူမထီးခဲ့အောင်ကျွန်တော်တို့ပြင်မမယ်ဆိုတဲ့အတန်ကြားတော့ကျွန်တော်အများကြီးဝမ်းသာပါတယ်အဲ့ဒီတည်းမှာသူတို့ဘယ်လိုလုပ်မယ်ဆိုတာတော့ကျွန်တော်မသိပါဘူးဒီဥပဒေကိုတော့ကျွန်တော်တို့တို့တော်ရဲ့ပြည်သူအားလုံးရဲ့အစိုးရရဲ့ဝိုင်းပြီးတော့ပယ်ဖျက်မှရပါမယ်။ကျွန်တော်တို့ပြည်သူတွေကိုစိတ်မကြိုက်ဆန္ဒမဲတိတ်ခါလိုက်ပါခင်ဗျ။ပြီးရင်ပြည်သူဆန္ဒ50တရက်ခန့်တော့ကြော်လို့ရှိရင်ပယ်ဖျက်ဖို့သဘောတူရင်တို့တော်မှာမဲခွဲပြီးတော့50တရက်ခန့်တော့ကြော်ရင်ပယ်ဖျက်ပြီပါ။အဲဒီမှာအစ်စ်ရေးဆွဲပြီးတော့ကျွန်တော်တို့ဥရီအစ်စ်နဲ့ပဲအုပ်ချုပ်ပါခင်ဗျ။အချင်းမကြံတော့ပါဘူး။ပြည်သူတွေကတော့ဒီပိုင်းနဲ့ကျွန်တော်တို့ကန့်ကွက်မဲပေးဖို့စောင့်နေကြပါတယ်။2008အတည်ပြုဖို့ဆိုတာကအတည်ပြုရင်တော့ကျွန်တော်တို့ကျောက်လို့ကျူတင်မဲရီနဲ့ပြေးပြီးတော့အနိုင်ရခဲ့တာပါအဲဒီကတော့မကြောက်ကြတော့ပါဘူးခင်ဗျာကျွန်တော်တို့ဒီခါလက်တန်းနေမကဘူးလက်အားလုံးမှင်ဆွတ်ပြီးတော့ကန့်ကွက်ကြမှာပါခင်ဗျာအဲဒီဥပဒေပြင်ပြီးပါပဲသူတို့လုပ်ချင်တဲ့ငြင်းငြင်းရေးတို့ကျွန်တော်တရားဥပဒေစိုးမိုးရေးတို့နော်ဒီတွင်ပြပါကျွန်တော်ယင်းနည်းမျိုးနာမှုတွေလာလာတို့ဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ဟုတ်ကဲ့တော်တော်တန်းတင်ကျေးဇူးတင်ပါတယ်ခင်ဗျာအခုကျွန်တော်တစ်ဆက်တည်းကိုလာမောင်ကိုလေးလိုက်မော်ဖိတ်ခေါ်ကြပါတယ်ခင်ဗျာကိုလာမောင်အမေရိကန်ကနေဆွေးနွေးမှာဖြစ်ပါတယ်ဝင်ဆွေးနွေးလို့ရပါတယ်
။ဟုတ်ကျေးဇူးတင်ပါတယ်ကိုစိုးလုံးဝင်လာရေး။ဟိုကိုစီတော်မင်းနဲ့ကိုစိုးဝင်လာရင်ကကျွန်တော်မေးချင်တာတွေပြောသွားတဲ့တော့အထူးပဲကျေးဇူးတင်ပါတယ်။ဒါမှကျွန်တော်မေးချင်တာတစ်ခုကတော့ဦးကြည်ဝင်းပါ။ဒီလိုပါဦးဟိုတောင်ဆန်းစုကြည်ကပြောဘူးတယ်ဗျာ2012ခုနှစ်2002ခုနှစ်ကျွန်တော်တို့ရေကောက်ပွဲနှစ်ပတ်လည်နေ့မှာဘဘတယောက်ကကျွန်မကိုမေးတယ်တဲ့မဆူရေးဘဘတို့နောက်ကဒီမိုတောင်ဒီမိုကရေစီရသွားပြီလို့မေးပါတယ်အဲ့မှာအန်ဒီကဘာပြောလဲဆိုတော့ဘဝကြီးကျမတို့နိုင်ငံကဒီထက်အဲ့လောက်ထိမတည်ဆုံးသေးပါဘူးတဲ့အကြဆုံးနေပါသေးတယ်လို့ပြောခဲ့တာရှိတယ်အဲ့တော့ဟိုအဲ့ဒီတော့ဦးကြည်ဝင်းနဲ့နားလည်မှထင်ပါတယ်နောက်တစ်ခုကဦးကြည်ဝင်းတို့ပါတီနေနဲ့ဒီပါတီဝင်ဟောင်းနေပေါ့ဗျာအေးပါတီဝင်ဟောင်းနေနဲ့ဟိုဗမာတိုင်းရင်းသားပါတီတွေမဦးတူဝေတို့လို့ဟိုဦးတမောင်ဆွေတို့လို့ဦးနိုင်နိုင်ဦးတင်အောင်စသည်ဖြစ်ပေါ့အဲ့ဒီလူတွေကိုဘာလို့ပြန်ပြီးတော့လက်မခံတာလဲဆိုတာကိုကျွန်တော်မျိုးထုတ်ချင်ပါတယ်အန်တီပါတီတပါရင်ဟောင်းရင်းတွေဘာလို့ပြန်မခေါ်တာလဲ
ဟုတ်ကဲ့အာဦးကြည်ဝင်းကိုကျွန်တော်ဖြေချခွင့်ပြုပါမယ်ဦးကြည်ဝင်းလေးလိုက်မှာပါရှိနေပါတယ်ခင်ဗျာ
အဲကျွန်တော်တို့ကလုတ်ပါတယ်ပါပါတယ်ကျွန်တော်တို့ကလည်းလည်းဘာကောမလဲဝါရင်းနဲ့နိုင်ငံရေးသမားတွေအဲနောက်ကမှပဲအသာလေးစောင့်ကြည့်ပြီးတော့အဲကိုလူငယ်တွေထက်ထက်မြင့်မြင့်ရှိတဲ့လူကြီးပညာတတ်တွေကျွန်တော်တို့ကခြေတန်းတင်တာပေါ့နော်အော်ပြည်သူလူထုကဟိုနိုင်ငံကြီးပိုင်နိုင်ရှိတယ်အဲကျွန်တော်တို့25000နှုန်းရှိတဲ့အတွက်အစိုးရဖွဲ့နိုင်မှုအခက်အခဲရှိတာပေါ့ဗျာ။တော့25000နှုန်းဆိုတာကဒါကကျွန်တော်တို့က25000နှုန်းကြော်သွားအောင်လုပ်မှာဒီအစောက်ဖွဲ့နိုင်မှာဟုတ်။အဲ့တော့ပြည်သူလူထုကဘလောက်နာပိုင်နိုင်ရှိတယ်လဲဆိုရင်25000နှုန်းကိုကြော်ထွက်သွားကြပုံကြော်သွားနိုင်အောင်ကျွန်တော်တို့95000လောက်ကိုကျွန်တော်တို့ရအောင်လက်တဲ့အခါကျတော့ကျွန်တော်တို့ကအစိုးရဖွင့်နေတာအမှန်တန်ကျေးဇူးတင်ပါကောင်းတယ်။ဒီပြည်သူလူထုကဘာကြောင့် energy ကိုပြည်ရတယ် energy လည်းပဲရေးချင်းကိုအမွေဆက်ခံတဲ့ပါတီကိုဗျာနိုင်ငံရေးပါတီဖြစ်ဖြစ်ကျွန်တော်တို့ဒီ
မြန်မာနိုင်ငံမှာနိုင်ငံရေးပါတီဖြစ်ဖြစ်ဆိုလို့ရှိရင်အဲဟိုဖာဆာဗလာကတုံးကဒါဟိုလွန်ခဲ့တဲ့လွတ်လပ်ရေးရကစားဖာဆာဗလာကိုပြည်ပါတီလို့ဒါရီကနိုင်ငံရေးပါတီဖြစ်တာလေပေါ့ပြောလမ်းစစ်ပါတီကျတော့နိုင်ငံရေးပါတီမဖြစ်ဘူးသူကအာဏာရှိတဲ့လူကလုပ်တာဒီဘက်ပိုင်းကျတော့လည်းဒီလိုပဲအာဏာရှိတဲ့လူကထောင်နေအဖွဲ့အပင်းနေပါရဲ့ရှိတယ်အခု Channelly ဟာနိုင်ငံရေးပါတီဖြစ်ဖြစ်နိုင်ငံရေးပါတီဖြစ်ဖြစ်ဆိုတော့ကျွန်တော်ဖာနဲ့ဥပါပြီးတဲ့ဆိုရင်ဒီအရေးပေါ်ဘူးလို့အပူဆက်ခံတာပဲအဲထောင်းတော့ပြီးအရေးတော်ပုံအပူဆက်ခံတာကဒါကျွန်တော်ဟိုဖတ်စာပလာပဲဘုရောကဘာမှ block ဘာမှထရကိုင်းဆိုတာအဲတို့မှအပြည့်ရုံလို့ကအဲအဲ့လိုမျိုးကျွန်တော်ပမိုင်းကြောင်းအရာအဲလိုကြီးကနိုင်ငံရေးပါတီဖြစ်ဖြစ်ပဲခေါင်းဆောင်နေရာလည်းပဲဒီလိုကအာဏာရလို့ပါတီထောင်းတာပေါ့နိုင်ငံရေးလုပ်ပြီးနိုင်ငံရေးသမားတွေလည်းစူးစီးထောင်းတာအဲအဲကြောင့်ပြည်သူကမဲပြီးတဲ့အခါကျတော့ဒီ25ရက်တော့ကျော်သွားအဲ့တော့ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံကသူကဘာလဲဆိုတော့ဒီမိုကရေစီကိုသူကအမြင့်တူမတော်နိုင်အောင်လုပ်ထားတဲ့အဲဖွဲ့စည်းပုံပဲအရေးကြီးတာကကျွန်တော်နိုင်ငံကဒီမိုကရေစီရတဖြည်းဖြည်းအမြင့်တူဖို့ပဲအရေးကြီးတာ
ဟုတ်ကဲ့
အမြင့်မတော်နိုင်အောင်လုပ်ထားသူဖြစ်တော့အစိုးရဒီပါတီကောင်းဆောင်ဆိုလည်းပဲအဲဒေါ်အောင်ဆိုင်ဆိုလည်းနိုင်ငံရေးပါတီမှလာပြီးတော့မပတ်သက်ရတာလို့သမရဦးမြင့်ဆိုလည်းမပတ်သက်ရတာလို့ဒါရီဟာဒီမိုကရေစီကိုအမြင့်မတွေ့နိုင်အောင်ဒါတပြည့်အများကြီးရဲ့အကြောင်းကြီးရှိအဲ့တော့ကြာပြည့်ဖို့ပြင်ရမယ်ဒီတမတော်ကလည်းဒီမိုကရေစီကိုလူလာတာပဲလေပြည်သူတွေကဒီမိုကရေစီကိုလူလာတာပဲဝန်ထမ်းတွေကဒီကိုဒီမိုကရေစီမလူလာတဲ့သူကလည်းမရှိဘူးအဲ့တော့အများကဒီမိုကရေစီလူလာတာမှန်ရဲ့ဒီရောင်းရွက်ပွဲကြီးကိုပြင်ဖို့ပြင်ရမယ်အဲ့တော့တိုင်းသားတွေကလည်းဖက်ဒရယ်ကိုလူချင်းနေတာပဲဒီမိုကရေစီကမှဖက်ဒရယ်ရမှာ
ဟုတ်ကဲ့အကဲဦးကျော်ဟုတ်ကဲ
့ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဟုတ်ကိုစီတိုအမီလည်းနောက်ဆုံးအပိတ်ကလေးကျွန်တော်နည်းနည်းအချိန်ပေးချင်ပါတယ်ကိုစီတိုအမီအခုတက်မတော်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်ရဲ့အခန့်ကဏ္ဍကအရေးကြီးနေတော့အရေးကြီးတဲ့နေရာမှာရှိနေတော့ဒီ NLD နဲ့တက်မတော်ပူးပေါင်းဆောင်ရွက်မှုအနေအထားအပေါ်မှာကိုစီတိုအမီဒီမြမရေးလေးလာ32အနေနဲ့ဘယ်လိုအကြံပြုချင်ပါသလဲနောက်ဆုံး30စက္ကန့်လောက်ကလေ
းအဓိကကတော့ဒီတမရောကတော့ဒီလုံးလေးတိုင်းနေတယ်ကျွန်တော်တို့မြင်တဲ့အတိုင်းနဲ့ဒီ2008ဖွဲ့စည်းပုံကိုတိုင်ကျဲထားပြီးတော့မှ2008ဖွဲ့စည်းပုံဆိုတာဒါအားလုံးသိတယ်အရင်တော့ကအဲ့ဒါရှင်လေးကဟိုရေးဆွဲထားပြီးတဲ့ဟာအဲ့တော့ကိုင်ဆွဲထားပြီးတော့မှဟိုရကမြအခြေလေးအခြေလေးလေးနဲ့တမရောစစ်ကောင်းဆောင်တွေရဲ့ကိုကျိုးစည်းပွားတွေကိုကာကွယ်ဖို့အဲ့ဒါလုပ်နေတုန်းကအဲ့တော့တစ်ဖက်က LED ဘက်ကလိုတာကတော့တိုင်းပြည်ကျိုးစည်းပွားပြည်သူ့ကျိုးစည်းပွားအတွက်နောက်ပြီးတော့တမရောကို professional လမ်းကြောင်းပေါ်ရောက်အောင်ဒီကိုတိုင်းပြည်ဒီချစ်တမရောဖြစ်အောင်ဒီလိုနဲ့လုပ်ငန်းရှင်တွေကိုစနစ်တကျချမှတ်ပြီးတော့လုပ်ကြတယ်။အဲဒီလိုပြည်မှာလည်းလုပ်ငန်းကောင်းတဲ့ပေါ်လုပ်ငန်းလောင်းတွေပတ်မဲ့ကျေတော့ဒါအောင်မြင်ပါမယ်။အမှန်တကယ်ဆိုရင်တော့ရှင်းပြပြီးတော့ကြွားနေအောင်ပါပါ့
။ဟုတ်ကဲ့ကိုစီတော်မြင့်ဆရာဦးကြည်ဝင်းအရှင်ကံပီရအားလုံးအထူးကျေးဇူးတင်ရှိပါခင်ဗျာ။ကျွန်တော်တို့ဒီကနေ့အချိန်အတိုင်းလောက်ပဲရတယ်တော့နောက်ပတ်မှာထပ်ပြီးဆွေးနွေးကြသေးတာပါ။
ကိုယ်စဝင်လာတဲ့စီရင်ထုတ်လို့ရမှုမဆုမှုလို့တင်ဆက်ထားတဲ့အတိုင်းလေးလိုက်စီရင်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမတ်တငင်ထိုက်ကကြီးညာပေးပါလိမ့်မယ
်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးဥရောပသမ္မတ EU နဲ့ကနေဒါနိုင်ငံတွေကမြန်မာလုံခြုံရေးအရာရှိတွေအပေါ်ပြစ်ဒဏ်ခတ်ရေးယူလိုက်တဲ့အပေါ်အမေရိကန်ကချိုးဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တဲ့စစ်စင်ရေးတွေကိုကြီးကြပ်ခဲ့ရသူတွေအဖြစ်မြန်မာစစ်တပ်နေကြားဆောင်နဲ့ရဲတပ်ဖွဲ့ကအရာရှိကြီး9ဦးကိုပိတ်ဆို့ဒဏ်ခတ်ရေးယူလိုက်ကြောင်းမနေ့တုန်းက EU နဲ့ကနေဒါနိုင်ငံတို့ကကြေညာခဲ့တဲ့လှုပ်ရက်ကိုအားပေးထောက်ခံကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟဲတာနယူးယောက်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မှာလူမျိုးစုအလိုက်ရှင်းလင်းတဲ့လူရက်တွေကချင်းနဲ့ရှမ်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအပေါ်အရေးယူနိုင်အောင်လဲမဟာမိတ်တင်တဲ့လက်တွဲချိုးပန်းနေကြောင်းလဲပြောဆိုခဲ့ပါတယ်။ EU နဲ့ကနေဒါနိုင်ငံတွေကအရေးယူလိုက်တဲ့စီးရင်မှာပါသူတူဖြစ်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဗိုလ်ချုပ်မောင်မောင်ဆိုကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာပဲအမေရိကန်ကလည်းအရေးယူတန်ခတ်ထားတာပါရှင်။
သတင်းကြီးချက်ကိုမတ်တငင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီ9:00ထိလိုင်းဒိုမီတာ2440 4850အပြင်လိုင်းလိုက်မီတာ190တို့ကနေလည်းဖန်ယူနိုင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.